Welcome to the Voice of America in Burmese.
Ming la mane khe ma shin. Washington Bureau of VOA American အတန်းကနေ2016ခုနှစ်ဇူလိုင်လ30ရက်စနေနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းတိုမီတာ24 32နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်ကျမအင်ဂျင်နိုင်ပ
ါကျမနန္နာချမ်းမသတင်းတွေကိုကိုညံဝင်းအောင်နဲ့အတူပြောပြမှာဖြစ်ပါတယ်ဒီမိုကရက်တစ်ပါတီညီလာခံနောက်ဆုံးညမှာပါတီရဲ့ပထမဆုံးမျိုးသမီးသမ္မတလောင်းဟီလရီကလင်တန်ပြောကြားခဲ့တဲ့မိန့်ခွန်းကိုပြိုင်ဘက် Republican Party ကထင်ရှားသူတွေသဘောမတွေ့ဘဲတုံ့ပြန်ခဲ့ကြပါတယ်ဒီနှစ်ထက်အာဖဂန်တပ်ဖွဲ့တွေဟာနယ်မြေတချို့ကိုလက်လွတ်ဆုံးရှုံးလာနေရတယ်လို့ American အစိုးရဌာနတစ်ခုကပြောဆိုလိုက်ပါတယ်ဒီသတင်းတွေအပါအဝင်ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုခုမနက်ကြားမှာပါရှင်
ကောင်းပါပြီရှင်။နေပြည်တော်ကိုရောက်ရှိနေတဲ့ဝနဲ့မိုင်းလာအဖွဲ့တွေကတော့နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်အပြင်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့တီးခြားတွေ့ဆုံဆွေးနွေးခဲ့ပါတယ
်။အဓိကကတော့ဒီတမ်းဘရော့ဘက်ကတော့ပြီးတော့ပေါ့လေ။ဒီလက်နက်တီးခြားပါပဲ။ဒီလက်နက်ကိုင်းဓာတ်ရင်းဆိုတဲ့ဥစ္စာကိုဟုတ်ကဲ့ပါဆရာအရှင်ဆက်ကျွန်တ
ော်ဒါကတော့ငင်းကြေးပေါ်မှာတက်မတော်ရဲ့ရက်တီချက်နဲ့ပတ်သက်လို့စစ်ဖက်ပိုင်းဆိုင်ရာကျွမ်းကျင်သူတဦးက VOA ကိုတုံ့သက်ပြောဆိုသွားတာပါနောက်ပိုင်းမှာအပြည့်အစုံပြင်ဆက်ပေးဖို့ရှိပါတယ်ဒါအပြင်နိုဝင်ဘာလ American သမရရွေးကောက်ပွဲကျင်းပတော့မှာနဲ့ပတ်သက်လို့သမရလောင်းတွေအကျိတ်နဲ့ရှင်ပြိုင်နေကြတဲ့အပေါ်မှာ American နိုင်ငံသားမြန်မာနယ်ပွားတွေရဲ့အမြင်တွေကိုလည်းစူးစီးတင်ပြပေးဖို့ရှိတယ်ရှိပါတယ်ရှင်နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်မှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမက်နန္ဒာချန်နဲ့ကိုညံဝင်းအောင်တို့ကပြောပြပါအောင်ရှင်
American သမ္မတလောင်းဖြစ်ကြတာရင်းနေကတရားဝင်လက်ခံယူရင်ပြောကြားခဲ့တဲ့ Hillary Clinton ရဲ့မိန့်ခွန်းအပေါ်ချုပ်တင်ခံမှန်းထားကြတဲ့အတိုင်း Democrat Party ဝင်တွေကသဘောကျခဲ့ကြပေမဲ့ပြိုင်ဘက် Republican Party ကထင်ရှားသူတွေကတော့သဘောမကျကြပါဘူး။သမ္မတကတော့ Michelle Obama ကနောက်တက်မဲ့သမ္မတရဲ့အာအင်အပြည့်နဲ့မိန့်ခွန်းကိုကြားရတာဟာဆွဲဆောင်မှုရှိလွန်းတဲ့အကြောင်းပြောဆိုခဲ့ပါတယ်။သမ္မတ Barack Obama ကလည်း Clinton ရဲ့မိန့်ခွန်းဟာပြောင်မြောက်လာတယ်လို့စံသပ်မှုကိုကြော်လွားနိုင်သူအစင်းနဲ့ဖြစ်နေသူဖြစ်နေ Twitter Internet လူမှုကွန်ရက်ကနေပြောဆိုခဲ့ပါတယ်။ဒီအတွက်လည်းသမ္မတတက်တန်ကုံဆုံးမဲ့ရှေ့လာမဲ့ January လမှာ Clinton သာသမ္မတဖြစ်တဲ့နယ်လို့လည်းပြောဆိုသွားခဲ့ပါတယ်။ပြိုင်မဲ့ Republican Party ကသမ္မတလောင်း Donald Trump ကတော့ Clinton ဟာတိုင်းပြည်မှာရင်ဆိုင်နေရတဲ့ပြဿနာတွေကိုလစ်လျူရှုပြီးအစိုးပြုတ်နေတဲ့ဖြည့်ရှင်းနည်းတွေဟာအမေရိကန်ပြည်ထောင်စုအတွက်အခြေအနေတွေပိုဆိုးမဲ့ဘက်ကသာဥတီနေတယ်လို့ Twitter လူမှုကွန်ရက်ကနေရေးသားတုံ့ပြန်ခဲ့ပါတယ်။အမေရိကန်တွေရဲ့နေစဉ်ဘဝတွေဟာအစွန်းရောက်အစ္စလာမ်ဝါဒီတွေရဲ့ချိန်ချောက်မှုခံနေရပြီးဒါတွေကို Hillary Clinton အနေနဲ့စကလုံးဖြစ်နေတောင်ထုတ်ဖော်မပြောနိုင်ဘူးလို့ရေးသားခဲ့တယ်လို့အလုတ်လုတ်တဲ့သူတွေဟာဩဇာအာဏာမရှိအလုတ်ကိုင်လည်းမရှိလုံခြုံမှုလည်းမရှိနယ်မြေအပိုင်းချမဲ့ကဘာကြီးတစ်ခုဖန်တီးဖို့မျှော်မှန်းနေတယ်လို့လည်းပြောဆိုသွားခဲ့ပါတယ်။ Trump ရဲ့မူဝါဒရေးရာအကြီးအကဲအကြံပေးပုဂ္ဂိုလ် Stephen Miller ကလည်း Clinton ရဲ့မိန့်ခွန်းတွေဟာထူးမခြားနာစော်ကားတဲ့စကားတွေပြောနေကြလေသံအတိုင်းသာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်
။ American သမ္မတရွေးကောက်ပွဲမဲဆွဲစီယုံရေးရန်ပုံငွေရှာနေတဲ့ American Outlook Democrat Party Committee ဝင်တွေရဲ့ကွန်ပျူတာတွေကို Hacker တွေကခိုးဝင်ခဲ့တယ်လို့တာဝန်ရှိသူတွေကတောက်ကြနေမှာပြောဆိုလိုက်ပါတယ်။ဒီသတင်းပတ်တဲ့အစောပိုင်းကလည်းဒီမိုကရက်ပါတီညီလာခံကိုပြစ်မှတ်ထားတိုက်ခိုက်တဲ့အလားတူဖြစ်ရမျိုးကို DCCC လို့ခေါ်တဲ့လွတ်တော်ဆန်ရာဒီမိုကရက်တစ်ပါတီကော်မတီကကြုံခဲ့ရပါတယ်။ဒီလိုဖြစ်ရနှစ်ခုစလုံးဝါရှင်တန် DC မှာရှိတဲ့အဆောက်အအုံတစ်ခုထဲမှာဖြစ်ခဲ့တာပါ။ Hacker တွေခိုးဝင်ခဲ့တဲ့ကိစ္စကိုစုံစမ်းဖို့ DCCC ကော်မတီက CrowdStrike ဆိုတဲ့ Cyber လုံခြုံရေးကုမ္ပဏီကိုငှားရမ်းခဲ့တယ်လို့ဆိုပါတယ်။Hacker တွေဘယ်သူလဲဆိုတာစုံစမ်းဖို့ပြည်ထောင်စုစစ်ဆေးစုံစမ်းရေးဘူရို FBI ကလည်းစူးစမ်းလုပ်ဆောင်နေစေဖြစ်ပါတယ်။ဒီလိုအဟက်ခံရတဲ့ဖြစ်ရနှစ်ခုစလုံးဟာရုရှား Hacker တွေနဲ့ဆက်ဆက်နေတယ်လို့စွပ်စွဲမှုတွေကြကြပြန့်ပြန့်ထွက်ပေါ်ခဲ့ပြီးပြီးခဲ့တဲ့အပတ်ထဲမှာဒီမိုကရက်ပါတီညီလာခံနဲ့ဆိုင်တဲ့ email ပေါင်း 2,000 ကျော်ထွက်ပေါ်လာခဲ့ပါတယ်။
ဒီနေ့ရပထမ၅လပတ်အတွင်းအာဖဂန်နိုင်ငံတဝမ်းမှာရှိတဲ့ခရိုင်မောင်း900ခိုင်နှုန်းလောက်ကိုအစိုးရကလက်လွတ်ဆုံးရှုံးခဲ့ရပြီးတော့စစ်တပ်ထဲမှာအကြီးအကျယ်အင်အားရောကြလာမှုကြောင့်ရှေ့တန်းကတပ်ဖွဲ့ဝင်တွေရဲ့စီးရဲအတွေ့အကြုံတွေဟာကြာဆင်းလာနေတယ်လို့အမေရိကန်အစိုးရရဲ့စည်ရင်းစစ်ဌာနကတောက်ကြနေမှာထုတ်ပြန်တဲ့အစီရင်ခံစာကနေဖော်ပြလိုက်ပါတယ်။2016ခုနှစ်မေလ28ရက်နေ့ထိရရှိထားတဲ့အချက်လက်တွေအရအာဖဂန်နိုင်ငံတဝမ်းမှာရှိတဲ့ခရိုင်စုစုပေါင်းရဲ့65.6ရာခိုင်နှုန်းဟာအစိုး ရရဲ့ထိန်းချုပ်မှုအောက်မှာရှိနေပြီးဒါဟာဆိုရင်ဇန်နဝါရီလ29ရက်နေ့မှာတော့80.5ရာဂိုင်နှုန်းရှိခဲ့ရာကနေ900ရာဂိုင်နှုန်းရော့ကျသွားတာဖြစ်တဲ့အကြောင်းအာဖဂန်နစ္စတန်ပြည်လဲတိဆောက်ရေးဆိုင်ရာအထူးစည်းရင်းစစ်အဖွဲ့ရဲ့အစီရင်ခံစာကဖော်ပြခဲ့တာပါ။အာဖဂန်နိုင်ငံရဲ့ကာကွယ်ရေးနဲ့မျိုးသားလုံခြုံရေးတပ်ဖွဲ့ ANDSF ကိုပြည်လဲတိဆောက်ဖို့နဲ့ရေရှည်ထိန်းသိမ်းဖို့အမေရိကန်ဒေါ်လာ90ဘီလီယံနီးပါးအကုန်ကျခံသုံးဆွဲနေပေမဲ့လေကိုဟာကိုရက်တီနိုင်ဖို့ရည်ရွယ်ဖွဲ့စည်းထားတဲ့ဒီတပ်ဖွဲ့အနေနဲ့အကူအညီတွေလိုအပ်နေဆဲဖြစ်ပြီးတပ်ဖွဲ့ဝင်တွေအမြဲမြဲအောင်ထိန်းထားနိုင်ဖို့ခက်ခဲနေဆဲဖြစ်တယ်လို့လည်းအစိုးရခန်းစာမှာထောက်ပြထားပါတယ်။နှစ်စင်တသား3ပုံ2ပုံလောက်ဟာလည်းတက်ကနေထွက်နေကြတယ်လို့အမေရိကန်အထူးစည်းရင်းစစ်အဖွဲ့ကပြောဆိုခဲ့ပါတယ
်။စီးရီးယားနိုင်ငံအလပ်ပိုမြို့တဝိုက်ရှိစာနာမှုအထောက်ပံ့လမ်းကြောင်းကိုကုလသမဂ္ဂလက်အောက်လွှဲပြောင်းပေးဖို့နဲ့စစ်မြေပြင်မှာပိတ်မိနေတဲ့အရသားတွေထွက်ပြေးလွတ်မြောက်စေဖို့အတွက်စီးရီးယားဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ကရုရှားနိုင်ငံကိုတိုက်တွန်းလိုက်ပါတယ်။ဂျနီဗာမြို့ကသတင်းနောက်တွေကိုပြောကြရမှာစတီဖန်ဒမင်စတူရာကစာနာမှုထောက်ပံ့လမ်းကြောင်းတွေဟာအခြေအနေမှန်အောက်မှာရှိနေတယ်ဆိုတာကိုမူအားဖြင့်ထောက်ခံလိုက်ပြီးလူပေါင်း3သိန်းကျော်ပိတ်မိနေတဲ့အလက်ပိုမြို့မှာစာနာဧကာတွေကုန်ခန်းလာပြီးဖြစ်တဲ့အတွက်အထူးဆိုးရွားတဲ့အခြေအနေရောက်နေတယ်လို့လည်းပြောလိုက်ပါတယ်။တချိန်ထဲမှာပဲအရှိအလေပိုင်းကိုကဲတဲ့အမေရိကန်ဗဟိုစစ်ဌာနချုပ်ကညွန်ပေါင်းတပ်ဖွဲ့တွေဟာအလက်ပိုဝန်းကျင်ကမန်ဘေ့စ်မြို့ကိုဥတီနေပြီး IS တွေကိုမောင်းထုတ်ဖို့ကြိုးပမ်းနေကြပါတယ် IS တို့ရဲ့ဘျူဟာတပ်19ဘွဲ့နဲ့တိုက်ခိုက်ရေးစခန်း19ခုလက်နက်ကြီးတစ်ခုယင်းနှစ်စင်းတို့ကိုဖျက်ဆီးနိုင်ခဲ့တယ်လို့ဆိုပါတယ် VOA ကဌာနကတော့မန်ဘေ့စ်တိုက်ပွဲဆက်လက်ဖြစ်ပွားနေပြီးမြို့ရဲ့အလဲဘဟုကို IS တွေတိမ့်ပိုက်ထားတယ်လို့ဆိုပါရခင်ဗျာ
UAV ဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA ကနေစနေနေ့မနက်ခင်းသတင်းတွေကိုဆက်ပြီးတော့ကြေညာနေပါတယ်ရှင်အရှိတောင်အရှာနိုင်ငံများအသင်းအာဆီယံအဖွဲ့ဝင်နိုင်ငံတချို့နဲ့တရုတ်နိုင်ငံတို့ကြားတောင်တရုတ်ပင်လယ်ပြင်တွင်နယ်မြေပိုင်ဆိုင်မှုအတွက်ငင်းပွားနေတာကိုတရုတ်နိုင်ငံနဲ့မဟာမိတ်ဖြစ်တဲ့ကမ္ဘောဒီးယားနိုင်ငံကဂျာဝင်ဆစ်ဆက်နိုင်အောင်နောက်ွယ်ကနေကြိုးပမ်းနေတဲ့အကြောင်းကမ္ဘောဒီးယားနိုင်ငံသားရေးဝန်ကြီးကပြောဆိုလိုက်ပါတယ်။အငင်းပွားမှုတွေမှာတရုတ်နိုင်ငံဘက်ကရက်တီပြီးဒီလဆန်းပိုင်းမှာအာဆီယံကနောက်ထပ်ပူးတွဲကြေညာချက်တစောင်းမထုတ်ပြန်နိုင်အောင်လဲဟန်တားခဲ့တယ်ဆိုတဲ့ဆွဆွဲချက်ကိုတော့ကမ္ဘောဒီးယားနိုင်ငံကညှင်းဆန်ခဲ့ပါတယ်။ကမ္ဘောဒီးယားနိုင်ငံအနေနဲ့ဘသူဘက်မှဘက်မလိုက်တဲ့မူဝါဒအတိုင်းကျင့်သုံးခဲ့တယ်လို့တောင်တရုတ်ပင်လယ်ပြင်ရေးနဲ့ပတ်သက်လို့အခြေအနေတွေပိုဆိုးမလာအောင်ကြိုးပမ်းနေတယ်လို့လည်းကမ္ဘောဒီးယားနိုင်ငံသားရေးဝန်ကြီးကဖနွယ်ပင်မြို့တော်မှာတောက်ကြနေကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။နယ်မြေပိုင်ဆိုင်မှုအတွက်တရုတ်နိုင်ငံနဲ့အငင်းပွားမှုမှာနိုင်ငံတကာခုံတမာရီယုံကမကြသေးခင်ကပဲနိုင်ပေးလိုက်တဲ့ဖိလစ်ပိုင်နိုင်ငံကိုယ်တိုင်ကဆုံးဖြတ်ချက်ကိုညွှန်ထားတဲ့ဒီအသုံးနှုန်းတွေကိုကြေညာချက်ထက်မှထည့်သွင်းဖော်ပြခြင်းမလုပ်ဖို့သဘောတူခဲ့တယ်လို့လည်းကမ္ဘောဒီးယားနိုင်ငံသားရေးဝန်ကြီးကပြောပါရတယ်။တရုတ်နိုင်ငံသားရေးဝန်ကြီးဝန်ကြီးကတော့အာဆီယံရဲ့ကြေညာချက်ထုတ်ပြန်မဲ့အစီအစဉ်မှာကမ္ဘောဒီးယားနိုင်ငံကမပါဝင်ဖို့ဆုံးဖြတ်ခဲ့တဲ့အပေါ်တနင်္လာနေ့တုန်းကပဲချီကျူးစကားပြောကြားခဲ့ပါရတယ်
။ IS ရဲ့လက်ချက်ကြောင့်ပြိုကွဲသွားခဲ့ရတဲ့ဘာသာရေးလူမျိုးရေးအတိုင်းအဝိုင်းတွေကိုပြန်လည်တိဆောက်ရေးနဲ့ပတ်သက်ပြီးနိုင်ငံ20ကျော်ကတန်တမန်နေဥရောပသမဂ္ဂနဲ့ကုလသမဂ္ဂအရာရှိတွေဟာတောက်ကြနေကအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနမှာဆွေးနွေးခဲ့ကြပါတယ်။ဒီလူနည်းစုအတိုင်းအဝိုင်းတွေပျောက်ကွယ်သွားမဲ့အရေးဟာကြောက်မဲ့ဖွယ်ကောင်းတဲ့ဆုံးရှုံးမှုတစ်ရပ်ဖြစ်တယ်လို့အမေရိကန်တန်မာကြီးဒေးဗစ်စ်ဘတ်စတင်းကဆိုပါတယ်။လူမှုရေးတရားမျှတမှုကိုနှစ်ပေါင်းများစွာဆောင်ရွက်လာသူဂျူးဖုန်းတော်ကြီးစဘတ်စတင်းကစီးရီးယားနဲ့အီရတ်တို့မှာအတရားမှရွှေပြောင်းခံနေရတဲ့လူတွေအနေနဲ့ကဘာကြီးဟာသူတို့ကိုအထူးကြီးစိုက်တယ်ဆိုတာဒီဆွေးနွေးပွဲကပြသဖို့ကြိုးပမ်းနေတာဖြစ်တယ်လို့ဆိုပါတယ်။ဒီလိုပျောက်ကွယ်လူတိုင်းဝိုင်းတွေသူတို့ရဲ့တမိုင်းဝင်ဒေသတွေစီပြန်လာနိုင်ရေးကိုသူ့အနေနဲ့အထူးအလေးနဲ့ထားကြောင်းသူတို့ရဲ့ကြွယ်ဝထွေပြားလာတဲ့ယဉ်ကျေးမှုဘဝတွေဟာဒီအရှိလေပိုင်းဒေသမှာရာစုနှင့်ပေါင်းများစွာတည်ရှိလာခဲ့တာဖြစ်ကြောင်းပြောကြပါတယ်
။အမေရိကန်ပြည်ထောင်စုတောင်ပိုင်းဖလော်ရီဒါပြည်နယ်မှာဇီကာဗိုင်းရပ်စ်ကူးစက်ခံထားရသူ၄ဦးထိရှိပြီးတော့ယောဂါကူးစက်မှုဟာခီးသွွာလာမှုနဲ့ပတ်သက်ပုံမရဘူးလို့ယူဆတဲ့အကြောင်း ဖလော်ရီဒါပြည်နယ်အုပ်ချုပ်ရေးမှူးရစ်စကော့ကတောက်ကြနေသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်ဖလော်ရီဒါပြည်နယ်ဟာအမေရိကန်ပြည်ထောင်စုမှာဇီကာဗိုင်းရပ်စ်ဒေတာရင်းကူးစက်ပြန့်ပွားမှုပထမဆုံးပြည်နယ်ဖြစ်တယ်လို့လည်းစကော့ကပြောဆိုခဲ့ပါတယ်အခုထိအမေရိကန်မှာဇီကာဗိုင်းရပ်စ်ကူးစက်ခံထားရသူလူပေါင်း1650လောက်ဟာလက်တင်အမေရိကနိုင်ငံတွေနဲ့ရောဂါပြန့်ပွားမှုကိုရင်ဆိုင်နေရတဲ့ကာရေဘီယံကျွန်းနိုင်ငံတွေကိုခရီးသွားလာမှုတွေနဲ့ဆက်ဆက်နေကြတာဖြစ်ပါတယ်အခုဇီကာဗိုင်းရပ်စ်ကူးစက်ခံရသူ၄ဦးကတော့ဖလော်ရီဒါပြည်နယ်မာယာမီမြို့လေမြောက်ပိုင်းရက်ွက်ငယ်တစ်ခုကဖြစ်တယ်လို့လည်းပြည်နယ်ကျန်းမာရေးတာဝန်ရှိသူတွေကိုကိုးကားပြီးတော့စကော့ကပြောဆိုခဲ့ပါတယ်
2016နွေရာသီအိုလံပစ်ကျင်းပဖို့ရရသမတ်အလိုတိမ့်နဲ့ချီတဲ့ကမ္ဘာလက်ခီးသွားတွေကမ္ဘာထိပ်တန်းအားကစားသမားတွေကိုလက်ခံနိုင်ရေးရီယိုဒီဂျနေရိုမြို့ဟာတက်တုပ်ရိုက်ကြိုးပမ်းနေတာတွေ့ရပါတယ်ခင်ဗျာ
ဒါကတော့စနေနေ့နဲ့ခင်း VOE မြန်မာပိုင်းအစီအစဉ်အတွက်သတင်းအစီအစဉ်ကိုမနက်နာချမ်းနဲ့ကိုညာဝင်းအောင်တို့ကတင်ဆက်ခဲ့တာပါရှင်။အခုတော့မြန်မာနဲ့နိုင်ငံတကာသတင်းလွှာတွေကိုတင်ဆက်မှာပါ။လက်ရှိဒီမိုကရေစီလမ်းကြောင်းပေါ်ရှောက်လန်းနေတဲ့မြန်မာနိုင်ငံမှာတိုင်းပြည်တိုးတက်ဖို့အတွက်တအူးနဲ့တအူးနားလည်မှုရှိရှိစိတ်တူကိုယ်တူညီအကိုလှုပ်ဖော်ကင်ဘက်တွေအဖြစ်လက်တွဲလှုပ်ဆောင်ဖို့လိုအပ်ကြောင်းနေပြည်တော်ကိုရောက်ရှိနေတဲ့UWSA ဝအဖွဲ့နဲ့ NDAA မိုင်လာအဖွဲ့တွေနဲ့မနေ့ကနေပြည်တော်တွေ့ဆုံပွဲမှာတက်မတော်ကဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောကြားခဲ့ပါတယ်။ဒါအပြင်တက်မတော်ဟာအမှန်တကယ်ငြိမ်းချမ်းရေးရရှိလူစိမ့်နဲ့ဆောင်ရွက်နေကြောင်းလည်းပြောသွားပါတယ်။ဒါဟာလက်နက်ကင်ပြီးဒီမိုကရေစီတောင်းလို့မရတဲ့ဒါဟာလက်နက်ကင်ပြီးဒီမိုကရေစီတောင်းလို့မရတဲ့မူအပေါ်မှာအခြေခံပြီးပြောတာဖြစ်ကြောင်းစစ်ထောက်လန်းရေးအရာရှိပုံမူဟောင်းဥအောင်လင်းထုတ်ကသုံးသက်ပါတယ
်အဓိကကတော့ဒီတမ်ဘရောဘက်ကတော့ကျွန်တော်ပြီးတော့ပေါ့လေဒီလက်နက်တိကျပါပဲဒီလက်နက်ကိုင်းဒါစင်းဆိုတဲ့ဥစ္စာကိုဟိုစွန့်လာမယ်ဆိုတာအစဉ်ဆက်ကျွန်တော်တို့တောင်းခဲ့တာရှိပါတယ်ဒါလည်းကျွန်တော်တို့မူရကတော့လက်နက်ကိုင်းပြီးတော့ဒီမိုကရေစီတောင်းလို့မရဘူးဆိုတဲ့မူဟောင်းကိုအခြေခံမျိုးထားလာဖြစ်ပါတယ်ဒါကတော့ဒေါ်အောင်ဆန်းစီဘီရိုးရဲ့ဒီအစိုးရဘက်ပိုင်းကတော့ပြန်နဲ့ဒီမှာလေကျန်တဲ့နိုင်ငံကြီးကိစ္စတွေပေါ့လေဒါတွေပေါ်မှာဘယ်လောက်ထိခွင့်ပြုမယ်ခွင့်ပြုဘူးဆိုတာကတော့ရှေ့လျှောက်ကျွန်တော်တို့ကစက်ကြည့်ရမယ်ဒီလိုရှိတယ်လို့ကျွန်တော်မြင်ပါတယ်ခွဲ့
အခုလို UWSA ဝအဖွဲ့နဲ့ NDAA မိုင်လာတိုင်းနာလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေကနေပြည်တော်ကိုလာရောက်ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တို့ကိုတရားစီတွေ့ဆုံပြီး27ပင်လုံညီလာခံတက်ရောက်ဖို့ကိစ္စဆွေးနွေးခဲ့ကြတာနဲ့ပတ်သက်လို့ဥအောင်လင်းထွတ်ကသူ့ရဲ့အမြင်ကိုအခုလိုပြောပါရစေ
။ဟုတ်ဒေါ်ဆန်းစုကြည်ရဲ့တွေ့တဲ့အခါမှာတော့ဘုဒ္ဓမြို့ကြီးမြောက်လည်းတွေ့တဲ့အခါမှာတော့ကျွန်တော်ထင်တယ်ဘာမှသူတို့တွေပြဿနာကျွန်တော်တို့မရှိဘူး။ဒီဒုတိယပင်လုံညီလာခံကိုလည်းသူတို့တက်ဖို့စိတ်ဝင်စားမှာပဲ။အရှင်တော့ကလည်းကျွန်တော်တို့ဒေါ်ဆန်းညီလာခံတို့ကလည်းဒီဖွဲ့ကိုကျွန်တော်တက်ခဲ့တဲ့ဒီတိုင်းမျိုးရှိပါပဲ။ဟောသူတို့ကတော့ဒီလာကတက်ဖို့ကိစ္စမှာတော့ကျန်တဲ့တိုင်းသားဖွဲ့စည်းတွေလို့ဘာမှပြဿနာလုံးမဲ့အနေထားတော့ကျွန်တော်တို့မရှိဘူးတို့တက်မှာပဲဒါပေမဲ့နောက်ပိုင်းပေါ့လေဒီညီလာကကပြီးတော့မှညီနိုင်ပြီးတော့မှဆွေးနွေးတဲ့ခြေနေမျိုးအချိန်ကြာကျရင်ကတစ်ဖက်တစ်ဖက်ဘလောက်ထိလိုက်ရောနိုင်လဲဆိုတော့ကျွန်တော်တို့ကစောင့်ကြည့်ရမယ
်1988ခုနှစ်ရှင်လင်းလုံးအရေးတော်ပုံကြီးဖြစ်ပေါ်ပြီးနောက်အာဏာသိမ်းတက်လာတဲ့စစ်ကောင်းဆောင်ဆက်ဆက်ဟာမြန်မာပြည်အရှေ့မြောက်ပိုင်းတရုတ်နယ်စပ်အခြေဆိုင် UWSA ဝအဖွဲ့နဲ့ NDAA မိုင်လာအဖွဲ့တို့နဲ့ဆက်ဆက်ရေးအစဉ်ပြေခဲ့ပြီးဝကိုပိုင်အုပ်ချုပ်ခွင့်ရဒေသအထိတက်မှတ်ပေးခဲ့တာပါ။ဒါကြောင့်သူတို့အဖွဲ့တွေနဲ့ပတ်သက်လို့ထူးခြားချက်အနေနဲ့တရုတ်နိုင်ငံရဲ့ပါဝင်ပတ်သက်မှုဟာအရေးပါကြောင်းဥအောင်လင်းထွတ်ကပြောပါရစေ။
ကျွန်တော်ဒီဝကကိုကန့်ကောဟာအလုံးကတရုတ်ငွေတွေပဲသူပြောရမှာပါ။အဲဒါအလုံးပြည်စကားပဲကျွန်တော်တို့ပြောရတယ်။တရုတ်ကကျွန်တော်တို့တော်တော်နောက်ကန်ရှိကြတယ်ကျွန်တော်တို့ဒီဥပါလာတဲ့ဥကြည်နေဆိုရင်ကျွန်တော်တို့ပြည်တော်ပေါ့လေအချိန်ကလူမာဘီကွန်မြူနတီပါတီတဲ့ကိုတရုတ်ထောက်လိုင်းရပြီးတော့လွတ်တဲ့ပုဂ္ဂိုလ်လို့ကျွန်တော်တို့ကြံနေသိရပါတယ်ဟောဒါကဘာကြည့်ပေါ့လေဒီတရုတ်နဲ့နှီးဆက်တယ်လို့ပဲပြောရမှာပေါ့တရုတ်ရဲ့ထောက်ပံ့မှုနဲ့တရုတ်ရဲ့ထောက်ခံမှုအပြည့်အဝရရှိထားတဲ့အဖွဲ့ဖြစ်ပါတယ်အဲ့တော့အခုကျွန်တော်တို့ဒီနိုင်ငံရေးပိုင်းအနေနဲ့ပေါ့လေဒီတရုတ်ဒီနဲ့မာဒီနဲ့ရန်သူရန်သက်ဖြစ်လို့မရတဲ့နေရာမျိုးရှိပါလေ။ဟိုနိုင်ငံရေးရောစီးပွားရေးရောငင်းငင်းရေးကိစ္စတွေမှာလေ။တစ်ဖက်ကဒီပြည်ထောင်နဲ့ကျွန်တော်တို့မြန်မာနိုင်ငံဒီအစိုးရနဲ့တမ်ဘရုံနဲ့ အရှင်ပြည်နေသမျှကတော့ကျွန်တော်ဒီဝါတို့မိုင်းလာတို့ဒေသတွေကကျွန်တော်ပြဿနာကျူးတွေကျွန်တော်တို့ရှိတဲ့အနေအထားမျိုးမရှိဘူး
ဒီဖွဲ့တွေဟာကျန်တဲ့တိုင်းသားလက်နက်ကိုင်ဖွဲ့တွေနဲ့မတူတဲ့အချက်ကတန်းတူရေးကိုပိုင်ပြဋ္ဌာန်းခွင့်ဆိုတာမျိုးတောင်းဆိုထားခြင်းမရှိပဲတရုတ်နိုင်ငံကပြည်နယ်တွေအတိုင်းကိုပိုင်အုပ်ချုပ်ခွင့်အဆင့်ကိုတော့လိုလားကြောင်းတွေ့ရတယ်လို့ဦးအောင်နင်းထွတ်ကပြောပါတယ်နေပြည်တော်ကိုရောက်ရှိနေတဲ့ UWSA ဝအဖွဲ့နဲ့ NDAA မိုင်းလာအဖွဲ့တွေဟာဒီကနေ့မှာတော့ဒေါက်တာတင်မျိုးဝင်းဦးဆောင်နဲ့မြမငင်းချင်ကြီးအဖွဲ့နဲ့တွေ့ဆုံပြီးအသေးစိတ်ဆွေးနွေးဖို့ရှိပါတယ်ရှင်ခုလိုနေပြည်တော်ကိုရောက်ရှိနေတဲ့ဝါနဲ့မိုင်းလာအဖွဲ့တွေကမနေ့ကတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံပြီးတော့27ရာစုပင်လုံညီလာခံကိုသူတို့အနေနဲ့ကြိုဆိုကြောင်းပြောကြားခဲ့ပါတယ်။ကိုရန်နိုင်ကဆက်လက်တင်ပြမှာပါရှင်
။ဟုတ်ကဲ့ပါ။ဝါပြည်သွေးစည်းညီညွတ်ရေးတပ် UWSA နဲ့မိုင်းလာတိုင်းသားလက်နက်ကိုင်အဖွဲ့ NDAA အဖွဲ့နှစ်ဖွဲ့ကကိုယ်စားလှယ်တွေဟာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့နေပြည်တော်မှာဒီကနေ့တွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဒီကနေ့တွေ့ဆုံမှုအတွင်းမှာငင်းငယ်ရင်းနဲ့ပတ်သက်တဲ့နှစ်ဖက်ယက်တီကျသဘောထားတွေကိုဆွေးနွေးခဲ့ကြတယ်လို့မြန်မာသမ္မတရုံးပြောခွင့်ရပုဂ္ဂိုလ်ဒုတိယညင်ကြားရေးမှူးချုပ်ဦးစော်ထေက VOA ကိုပြောပါတယ်
။ဒီနေ့တွေ့တဲ့အခြေအနေကတော့နံပါတ်1အနေနဲ့တော့ကျွန်တော်တို့နိုင်ငံတော်တိုင်ပင်ပုဂ္ဂိုလ်ကငင်းငယ်ရင်းနဲ့ပတ်သက်လို့ကျွန်တော်တို့တိုင်ရင်းသားစီလုံးငင်းငယ်ရေးပေါ့လေ။အဲ့ဒါနဲ့ပတ်သက်ပြီးတော့တို့သူ့ရဲ့မူဝါဒသဘောထားတွေရှင်းပြတာပေါ့။နံပါတ်1အချက်ကတော့ကျွန်တော်တို့ဒီအထူးဒေသနဲ့ဝါနဲ့အထူးဒေသလေးမိုင်းသားကနေရည်လုပ်ငန်းစဉ်မှာအစိုးရအဆက်ဆက်သူတို့ဆောင်ရွက်ခဲ့တဲ့ပူးပေါင်းဆောင်ရွက်ခဲ့တဲ့အခြေအနေတွေကိုကြာပြီးရှင်းပြတယ်ပေါ့သူတို့ရဲ့ယက်တိချက်သဘောထားကိုပြောပြတယ်။အဲ့မှာတော့ကျွန်တော်ရည်ဘူးကဟိုပြောလို့ရတာတော့နှစ်ဖွဲ့လုံးကတော့ကျွန်တော်တို့မြေဆက်တရားစုပြင်းလို့နီလာကဟိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဆောင်ရွက်သူကြီးဦးဆောင်ပြီးဆောင်ရက်တဲ့ညီလာခံကိုသူတို့အနေနဲ့ကျူလိုတယ်ဟုတ်ကဲ့ဆိုတော့တဖွဲ့လုံးအောင်ပြောပါ
27ရာစုပင်လုံးညီလာခံတက်ရောက်နိုင်ရေးနဲ့ပတ်သက်ပြီးဆုံးဖြတ်ချက်တစုံတရာကိုဒီနေ့ဆွေးနွေးမှုအတွင်းမှာချမှတ်နိုင်ခဲ့ပေမဲ့လာမယ့်ရက်ပိုင်းတွေအတွင်းမှာတော့ဒေါက်တာတင်မျိုးဝင်းဦးဆောင်တဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးအကျိုးပင်စည်ရေးကော်မတီနဲ့အသေးစိတ်ဆွေးနွေးသွားမှာဖြစ်တယ်လို့ဦးစော်ထေကပြောပါတယ
်ငြိမ်းချမ်းရေးကော်မရှင်ကနေပြီးတော့အသေးစိတ်တွားကြပါတွားကြပါဆိုတော့27ရာစုပင်လုံးညီလာခံမှာပါဝင်နိုင်ရေးဘလိုပုံစံဘလိုအနေထားမျိုးနဲ့ပါဝင်မလဲဘလိုပါဝင်ကြမလဲဆိုတာလေးလည်းအဲ့မှာတစ်ဆက်တည်းဆွေးနွေးသွားမှာဖြစ်တယ်။မနေ့ဆရာမအထူးဒေသနဲ့ဝါအဖွဲ့နဲ့ငင်းငယ်ကော်မရှင်နဲ့ပြီးတော့မှဆွေးနွေးမှာ။နောက်တရက်ရှင်းမထင်းနဲ့အဲ့ဒီဂျပန်တင်းမှာပဲပေါ့။အထူးဒေသလေးမိုင်းလာနဲ့ရန်ကုန်မှာဆွေးနွေးဖို့တော့ဟိုဒီဟိုအကြံပြရသေးတော့ရထားတာဟုတ်ကဲ့။
UWSA နဲ့ NDAA နှစ်ဖွဲ့စလုံးဟာတနိုင်ငံလုံးပြစ်ခတ်ရစေးသဘောတူစာချုပ် NCA မှာလက်မှတ်မထိုးထားသလို27ရာစုပင်လုံးညီလာခံအကျိုးဖြစ်တဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေမျက်နှာစုံကြီးဆွေးနွေးနေကြတဲ့မိုင်းကြရန်ဆွေးနွေးပွဲကိုလည်းပါဝင်ခြင်းမရှိပါဘူး။ဒါကြောင့်ဒီဆွေးနွေးပွဲကနေလာမယ့်27ရာစုပင်လုံးညီလာခံမှာဒီအဖွဲ့တွေပါဝင်နိုင်ရေးအလားအလာဘလောက်ရှိလဲဆိုတဲ့အပေါ်မှာတော့ဦးစော်ထေကအခုလိုပြောပါတယ်။
အဲ့တော့ဦးစော်ဆိုတော့ဒီမှချက်ကတော့27ရာစုပင်လုံးညီလာခံမှာပါဝင်တဲ့ပါဝင်တဲ့သူတွေပါဝင်နိုင်ဖို့ဒီမှပြီးဆောင်ရွက်နေတယ်။အခုလောဆယ် ongoing process ပေါ့နော်ဆောင်ရွက်ဆက်အနေထားမှာရှိနေတယ်ပေါ့အဲ့ပေါ်မှာတော့ဘလောက်ထိပါဝင်နိုင်မလဲဆိုတော့ဆမ်းမ်းချက်ကတော့လောလောဆယ်ကြိုးပွားတော့ခက်တယ်ပေါ့လေအဲ့တော့ကျွန်တော်တို့ကတော့အယူသဘောအကောင်းမဲ့ကတော့မျှော်လင့်တာကတော့27ရာစုပင်လုံးညီလာခံမှာပါဝင်တဲ့သူတွေပါဝင်လာမယ်လို့တော့ကျွန်တော်တို့မျှော်လင့်ထားပါတယ်
နေပြည်တော်တင်ကားဟိုတယ်မှာဒီကနေ့ဆွေးနွေးမှုအတွင်းဒီအဖွဲ့နှစ်ဖွဲ့ကတိုင်းသားလူငယ်တရားကြောပါဝင်ခဲ့ပြီးတော့ဒေါက်ဆန်းစုကြည်ကိုလည်းသူတို့သိကြတာတွေမေးခဲ့ကြတယ်လို့သိရပါတယ်။ဒါ့အပြင်ဝါနဲ့မိုင်းလာတိုင်းသားလက်နက်ကိုင်အဖွဲ့ကိုယ်စားလှယ်တွေဟာနေ့လယ်ပိုင်းမှာတော့တပ်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်နဲ့ဘင်းအောင်ရိတ်သားမှတွေ့ဆုံဆွေးနွေးခဲ့ပြီးတော့ညီညာရေးလုပ်ငန်းစဉ်အပါအဝင်ဒေသဖွံ့ဖြိုးရေးနဲ့လူဝတ်ချက်တွေကိုဆွေးနွေးခဲ့ကြတယ်လို့သိရပါတယ်ခင်ဗျာ။
ငင်းချမ်းရေးကိစ္စနဲ့ပတ်သက်ပြီးအားလုံးတူညီတဲ့ပုံသဘောထားရနိုင်မှုရည်ရွယ်ချက်နဲ့ကချင်ပြည်နယ်မိုင်းကြားရံမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေဆွေးနွေးကြပါတယ်။အဲ့ဒီဆွေးနွေးပွဲပေါ်ကျွန်တော်တို့သောတာရှင်တွေဘယ်လိုမြင်ကြပါသလဲ။အခုလိုမျိုးဆွေးနွေးကြတာကနေအားလုံးလူလားတောင်းတနေတဲ့ငင်းချမ်းရေးရလာဖို့တကယ်ပဲအထောက်အကူဖြစ်စေမယ်လို့မြင်ကြပါသလား။အခုလာမယ့်စနေညတိုင်းရဲလီလိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါ။ဒီအစည်းအဝေးမှာပါဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါ။ကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က0923923995 4 အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ဘာဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ
်။စနေနေ့နေ့ခင်း VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။နိုဝင်ဘာလအမေရိကန်သမ္မတရွေးကောက်ပွဲအတွက်အခုဆိုရင်ပါတီနှစ်ခုလုံးကရွေးချယ်လိုက်တဲ့သမ္မတလောင်းတွေဟာစတင်ပြီးတော့အကြိတ်အနည်းမဲဆွယ်စည်းရုံးနေကြပါပြီ။ဒီတော့အမေရိကန်နိုင်ငံသားမြန်မာနွယ်ပါးတွေရဲ့အမြင်တွေကရောဘယ်လိုရှိမလဲ။ကိုညံဝင်းအောင်ကစူးစီးတင်ပြမှာပါရှင
်။ Republican Party ညီလာခံကိုဇူလိုင်လ18ကနေ21ရက်နေ့ထိ Ohio ပြည်နယ်မှာကျင်းပခဲ့ပြီး Republican ရဲ့သမ္မတလောင်းအဖြစ် Donald Trump ကိုရွေးချယ်ခဲ့ကြသလိုဒီမိုကရက်ပါတီရဲ့ညီလာခံကိုတော့ဇူလိုင်25ကနေ28ရက်နေ့ထိပင်ဆယ်ဗေးနီးယားပြည်နယ်မှာကျင်းပခဲ့ပြီးဒီမိုကရက်သမ္မတလောင်းအဖြစ်ဟီလာရီကလင်တန်ကိုရွေးချယ်ခဲ့ကြတာပါပါတီကြီးနှစ်ခုရဲ့ညီလာခံမှာဟောပြောချက်တွေကအမေရိကန်ပြည်သူလူထုအပေါ်ဘယ်လောက်ထိလွှမ်းမိုးမှုရှိခဲ့ပါသလဲအမေရိကန်ပြည်ထောင်စုမှာနှစ်ပေါင်း30ကျော်နေထိုင်လာခဲ့တဲ့ဗာဂျီးနီးယားပြည်နယ်ကဦးတင်မောင်တော်ကတော့ပါတီညီလာခံတွေမှာသမ္မတလောင်းနှစ်ဦးစလုံးရဲ့ပြောဆိုချက်တွေဟာအားတာချက်အားနည်းချက်တွေရှိနေတယ်လို့ဆိုပါတယ
်အမေတို့ Hispanic တို့အမျိုးသမီးတို့ကတော့ Democrat ဘက်ကပို့ပြီးတော့အထူးရောက်နေတို့ရင်ထဲအောက်နိုင်တာပေါ့ Republican ဘက်ကတော့ခုနလိုအလုပ်လက်မဲ့ဖြစ်နေတဲ့လူတွေအဲသူတို့အလုပ်တွေနိုင်ငံခြားရွှေ့ကုန်းတဲ့လူတွေကိုဟုတ်တာမဟုတ်တာအပါထားဒီကိုပြန်ရအောင်လုပ်မယ်ဆိုတော့လည်းအဲလူတွေအတွက်ကတော့ဆွဲဆောင်မှုရှိရတော့ဒါပေမဲ့အခုကြည့်ရတာတော့ဒီညီလာခံနှစ်ခုစလုံးကြည့်တဲ့လူတွေကသူမသားကိုမသားပဲဒီလိုပေးရရပေါင်းတရားတရက်လို့ပေးတယ်။တရားတရက်အတွင်းမှာငရေဆိုတာအမြင်သာကောင်းငွေအတိတ်နေတော့ပဲပြောင်းလဲနေတော့ဘသူပါဆိုတော့အဲတော်တော်ကြီးကိုနှီးမှပြောလို့ရမယ်သဘောရှိပါတယ်
။ Maryland ပြည်နယ် Rockville မှာနေထိုင်တဲ့တက္ကသိုလ်ကျောင်းသူ Matt Thiry ဝေလွင်ကတော့ Hillary Clinton ဟောပြောချက်တွေပေါ်ပို့ပြီးနှစ်တက်မိတယ်လို့ဆိုပါတယ်
။ Speech တွေပါနားထောင်ကြည့်ရတဲ့ဟာနဲ့တိုင်တော့ Hillary ဘက်က Democratic ဘက်ကပေါ်ပြီးတော့အားပါလို့ထင်တယ်ပြီးတော့ဟို Republican ဘက်ကလည်း Trump ကိုတိတ်မကြိုက်တဲ့သူတွေကလည်းများတယ်။သူကတခေးဆိုမှသူကခဲချတယ်ဟိုနည်းနည်းချမ်းသာရဖို့ပဲပို့ပြီးတော့အသားပေးမယ်လို့ထင်တယ်။ဘယ်ပြောမလဲဒီနိုင်ငံမှာအထက်တန်းသားတွေပဲမဟုတ်ဘူးလေအဲ့လိုမျိုး Hillary ကျောင်းကဟိုလူမျိုးစုံအတွက်ကောင်းမယ်လို့ထင်တယ်။သူ့ရဲ့ပြောဖို့ဆိုပုံနဲ့အကုန်လုံးကြည်ရပါဘောနော်ဟိုရှင်ကြည်သားလို့ရှင်အဲ့နည်းအောင်ရှင်ကြည်သားလို့ရှင်တော့ Hillary ကခွဲမချောက်သူကထမ်းကခွဲချ
တယ်။ကယ်လီဖိုးနီးယားပြည်နယ်ကမန်နီလာစိန်ကတော့သမရာလောင်းနေအနေနဲ့ဘယ်လိုဂတိတွေပဲပေးပေးနိုင်ငံအတွက်ဘယ်သူကဘာတွေလှုပ်ဆောင်ခဲ့တယ်လဲဆိုတဲ့အချက်နဲ့တိုင်းတာရမှာဖြစ်တယ်လို့သုံးသပ်ပါတယ
်။လူနှစ်ယောက်ထဲကတယောက်ကိုရွေးပြီဆိုရင်ပေါ့နော်သူတို့ရဲ့နောက်ကျောင်းရာသီဝင်တွေကိုစဉ်းစားကြည့်ရမှာပေါ့နော်။ဟီလာရီဆိုရင်သူကပညာရေးရာဆိုဥပဒေပညာရှင်ဖြစ်တယ်။နောက်သူ့ရဲ့နောက်ကျောင်းကိုပြန်ကြည့်မယ်ဆိုရင်သူကဟိုငငယ်လေးတွေကသူဘာလို့လို့မလျှော့တဲ့ဇွင်းနဲ့သူဘလောက်ပဲကြဆုံးကြဆုံးသူပြန်ထလာနိုင်တဲ့သူမှာအင်အားရှိတယ်။နောက်ပြီးတော့သူလှုပ်ဆောင်ခဲ့ပြီးခဲ့တဲ့အလုပ်တွေကလည်းအများကြီးရှိတယ်။အဲ့တော့သူ့ရဲ့အရေးချင်းတွေကိုလက်တွေ့မြင်ရတယ်။သူကအပြောတွေမဟုတ်ဘူးတကယ်လုပ်မဲ့လူဆိုတာကိုလူတွေရဲ့စိတ်ထဲမှာခံစားရတယ်၊ယုံကြည်တယ
်။သမရာလောင်းတွေကဘယ်လိုပဲဂရိတွေပေးပါစီအောင်တော့သမရဖြစ်လာသူဟာအမေရိကန်နိုင်ငံမှာဖွဲ့စည်းပုံအခြေခံဥပဒေရဲ့ထိန်းချုပ်မှုအရသူတို့ပေးခဲ့တဲ့ဂရီတွေအတိုင်းအကောင့်ထဲပို့ဖို့ခဲရင်းတာတွေရှိတယ်လို့ဦးတင်မောင်တော်ကထောက်ပြပါတယ်
။ကျွန်တော်တို့ဒီလောက်ကျွန်တော်ဒီတိုင်းပြည်မှာနေရနှစ်ပေါင်း30ကျော်ပါပြီ။အေးသမရတွေကသူတို့ပေးတဲ့ဂရီတွေရဲ့ဆယ်ရာခိုင်နှုန်းလောက်ပြနိုင်လို့ရှိရင်တော်တော်ကံကောင်းတယ်ခေါ်ရမှာ။ရသဖြစ်ကရေကောက်ဝေးရဂရီတွေပေးကြပြီးတော့နောက်ပိုင်းကျတော့တကယ်လက်တွေ့အကောင့်ထဲမဖော်နိုင်ဘူး။မဖော်နိုင်ရခြင်းအကြောင်းကလည်းသမားတယောက်ချာလှုပ်ရှင်နိုင်လို့လို့မရဘူးဒီတိုင်းမိရာဒီမိုကရေစီနိုင်ငံဆိုတော့ဒီကျွန်တော်တို့လွှတ်တော်ကလည်းမပါလို့မရဘူးအာဏာကြီးသုံးခုကခွဲထားတဲ့အတွက်တယောက်တစ်သဘောကတော့လှုပ်လို့မရပါဘူးမရတော့ဒါမဲ့ဟိုကိုမဲရအောင်ဆိုပြီးတော့ကတိရတော့ဖော်ဖော်တည်တည်ပေးကြတာပေါ့လေအဲ့တော့ဘယ်လိုဖြစ်လာမလဲဆိုတော့ကျွန်တော်တို့စောင့်ကြည့်ရမှာပေါ့လေ
အမေရိကန်ပြည်တွင်းဒီကနေ့ရရှိတဲ့ဂျိုတင်စစ်တမ်းတွေအရထရမ့်နဲ့ကလင်တန်တို့ပေါ်လူကြိုက်များမှုဟာ44ရာခိုင်နှုန်းကျော်စီအတူတူဖြစ်နေတယ်လို့သိရပါတယ်ခင်ဗျာ
။ကိုညံဝင်းရမရှင်။အခုလိုအမေရိကန်ရွေးကောက်ပွဲအပြီးဇန်နဝါရီလမှစတင်ဖွဲ့စည်းမဲ့အမေရိကန်အစိုးရတစ်ကနေမြန်မာနိုင်ငံအပေါ်သဘောထားဘယ်လိုရှိမလဲဆိုတာနဲ့ပတ်သက်လို့ရန်ကုန်မြို့ကိုရောက်နေတဲ့ VOA Editor ကိုသားညုံကမြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီး Scott Marshall နဲ့တီးတန့်တွေ့ဆုံမေးမြန်းစင်မှာမေးမြန်းခဲ့ပါတယ်
။ Another question.
American Yukao Pwe ne sasat de achi ni go le mi jin ma le. Aku la me November la ma American Yukao Pwe yi jin ba ma ba. Aro la me 2019 asu a tet tet la de kha ma Myanmar nai ngan ne patat pi lo American mu wa da a pyaung le chi chi ma ma phit la nai sia shi ba la kya.
Yeah, well, it's hard for me, in fact, impossible for me to comment too much on the U.S. elections because it is something that's
DJ Maro, American Yugo Puene Patalu, Genoni, Macha Pipioso, Kakevali, Kuchi Mantara, Takeru, Nangan Yi Kesaji, Pinibido, Kuma, Padi Nilagan, Loni Jarawa, Tamaragus, Launi Paga, Pelu, the Borashime, Palome, Sura, Genoni, and Piolu Miabo, Piolu Yara, Kuga, Ashadi Dane, Piwa, Tisa, Sasan Dabu, Yamane, Salabido, Tisa, Sasan, Sano Dabu Suraga, American Bidon Zuga, Padi Ginia, Sloya, Muara, Pibale, Tajan, Tamara, Teta Lino, Timuara, Time, Sashini, Mesura, Geno, Yonjiwa.
Yes. The call in the end.
Dagaro VOA editor Kudanyo ga American Tech Magi Scott Marshall ku twisou mi myan kae da ba shin. Aku selat pi lo naingan daga tadin lo dabauk ku pyo pya ma ba. Turkey naingan ma July la 15 yet ni ga ana taing bo jo ban mu ja song twa pi de naw ala la kaung nai bwe kaisa takhu ga ro Turkey Russia sasan yi bae phit par de. VOA tadin naw Dorian Jones Istanbul
ညိုကနေတရင်ပြစ်ပို့ထားတာကိုဥကြောစံသားကပြောပြမှာပါရှင်သစ်ထွက်တန်ယူအာနာသိမ့်ဖို့ကြိုးပမ်းမှုအပြီးမှာတူရကီသမ္မတရီဆက်ပ်တယ်အာဒိုဝန်ဟာရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ဆွေးနွေးပွဲတရားကိုအဆော့တလျင်စီစဉ်ခဲ့တဲ့အတိုင်းအခုလာမယ့်အော်လာ9ရက်နေ့ကျရင်စိန်ပီတာစဘတ်မှာသူတို့နှုတ်တွေ့ဆုံကြတော့မှာပါအာနာသိမ့်ဘွဲဖြစ်ပွားနေစဉ်မှာပဲသမ္မတပူတင်ကအာဒိုဝန်ကို
ုံးသက်ပါတယ
် Putin has given his support to Erdogan. There are unconfirmed rumors that the Russians were the first ones to actually warn.
အနာသိမှုဖြစ်နိုင်တယ်ဆိုတာတူရကီကိုပထမအဦးဆုံးသတိပေးတာရုရှားဖြစ်တယ်လို့အတိမပြုတ်နိုင်တဲ့သတင်းတွေရှိနေပါတယ်။သမ္မတအာဒိုဝန်အနေနဲ့ဒါဟာပထမအဦးဆုံးကမ္ဘာခေါင်းဆောင်တစ်ယောက်နဲ့အဓိကတွေ့ဆုံတာလည်းဖြစ်ပါတယ်။အာနာသိန်းဂျိုးပန်းမှုအပြီးဒါဟာပထမအဦးဆုံးဖြစ်နေတာလည်းပိုထူးခြားနေပါတယ
်။အနောက်နိုင်ငံတွေကတူရကီအာနာသိန်းမှုကိုဆုတ်ချဖို့နောက်ကျနေကြတဲ့အတွက်ဖြစ်လာရတဲ့တူရကီရဲ့ဒေါသကိုသမ္မတပူတင်ကအခွင့်ကောင်းယူဖို့ဂျိုးပန်းလိမ့်မယ်လို့အကြက်ခတ်သမားတွေကဆိုကြပါတယ်။တူရကီနိုင်ငံရဲ့ဆောင်းပါးရှင်ဆင်မီအက်ဇီကတော့အခုလိုအချိန်မျိုးမှာအာဒိုဝန်ရုရှားကိုသွားမဲ့ကိစ္စဟာသမ္မတပူတင်အတွက်အခွင့်ကောင်းမယ်လို့ဆိုပါတယ
် Because there's a lot of anti-western articles and anti-western statements from
တတိပုဂ္ဂလတွေစီကရောအစိုးရအဖွဲ့ဝင်တွေစီကပါအနောက်တိုင်းစန့်ကျင်ရေးဆောင်းပါးတွေကြီးညာချက်တွေအများကြီးရှိနေပါတယ်အမေရိကန်စန့်ကျင်ရေးတွေနေတိုးစန့်ကျင်ရေးတွေလည်းအများပြပါပဲဒီနေရာမှာတော့နိုင်ငံသားရေးဝါဒအတွက်ပြဿနာကြုံတွေ့နိုင်ပါတယ်
တကယ်တော့တူရကီရုရှားနှစ်နိုင်ငံဆက်ဆံရေးပြန်လည်တည်ဆောက်မှုအဓိမတိုင်ခင်ကတည်းကစတင်နေပါပြီ။ဒီဘက်တွင်မှာပဲတူရကီဒုတိယဝန်ကြီးချုပ်မေမက်ဆင်ဆက်ခါအစည်းအဝေးကိုဆက်လက်ဖက်တခုကိုဦးဆောင်ပြီးမော်စကိုကိုသွားခဲ့ပါတယ်။ရုရှားလေရင်ကိုပြစ်ချပြီးယိုယွင်းသွားခဲ့တဲ့စီးပွားရေးကုလူဆက်ဆံမှုကိုပြန်လည်တည်ဆောက်ဖို့ရည်ရွယ်တာဖြစ်ပါတယ်။ဒါပေမဲ့တူရကီသမ္မတရုံးနိုင်ငံသားဆက်ဆံရေးအကြံပေးအရာရှိအိုက်ဇေးဆူဇန်ဦးစလူကတော့ပြန်လည်သိမြင်ရေးကြိုးပမ်းတာဟာစီးပွားရေးဆက်ဆံမှုလောက်အတွက်တောင်မဟုတ်ဘူးလို့ဆိုပါတယ
် There is a mutual understanding these deteriorated relations are not in the benefits of both countries and I can
ယိုယွင်းနေတဲ့ဆက်ဆံရေးကြောင့်နှစ်နိုင်ငံလုံးအကျိုးမရှိနိုင်ဘူးဆိုတာနှစ်ဖက်နားလည်ထားပါတယ်နှစ်ဖက်စလုံးကပုံမှန်ဆက်ဆံရေးလိုလားနေကြတာပါလေရင်ပြစ်ချမှုမဖြစ်ခင်အခြေအနေပြန်ရောက်ဖို့ကျွန်မတို့ခံမှန်းထားပါတယ်နှစ်ဖက်စလုံးအကျိုးရှိမဲ့ဆက်ဆံရေးပါ
ဒုဗင်ညာလဲရုရှားနိုင်ငံသားရေးဝန်ကြီးဆာဂျီလာဗရော့ကတော့နှစ်နိုင်ငံဆက်ဆံရေးကောင်းမွန်စေဖို့အတွက်စီးရီးယားပြဿနာပေါ်သဘောထားကွဲလွဲမှုကိုညှိနှိုင်းဖို့လိုအပ်တယ်လို့ဆိုပါတယ်။တကယ်တော့စီးရီးယားပြည်တွင်းစစ်မှာရုရှားနဲ့တူရကီတို့ကတစ်ဖက်စီကူညီနေကြတာဖြစ်ပါတယ်။အနာသိမ်းကြိုးပမ်းမှုအပြီးအာဒိုဝန်ရဲ့ရက်စက်တဲ့နှိပ်စက်မှုတွေကြောင့်အနောက်နိုင်ငံတွေနဲ့တူရကီဆက်ဆံရေးတင်းမာနေတဲ့အတွက်ရုရှားနဲ့စီးရီးယားကိစ္စမှာအပြေးယူလို့အရေးတူရကီအမကောင်းမှလာဘူးလို့
Turkey is not in a strong position after this coup attempt to really
အာဏာသိမ်းကြိုးပမ်းမှုအပြီးတူရကီတိတ်အားမကောင်းလှပါဘူးဆန္ဒရှိတိုင်းလုပ်လို့မရပါဘူးဒေတာရင်းပြဿနာတွေကိုလက်တွေ့ဖြစ်နိုင်တဲ့အခြေအနေအတိုင်းချင်းကပ်ရပါလိမ့်မယ
်ဘာပဲဖြစ်ဖြစ်သမ္မတအာဒိုဝန်ဖို့ရုရှားသမ္မတပူတင်နဲ့အတူတိုင်းဆွေးနွေးရတာဟာအနောက်မဟာမိတ်တွေနဲ့ဆက်ဆံရေးမှာအလေးသာစေမဲ့လှုပ်ရဖြစ်တယ်လို့အကြက်ခတ်သမားတွေကတွက်နေကြပါတယ်သမ္မတအာဒိုဝန်ရဲ့နိုင်ငံသားဆက်ဆံရေးအကြီးအကဲကတော့တူရကီနိုင်ငံဟာနေတိုအဖွဲ့ဝင်ဖြစ်မှုသံမကအမေရိကန်ပြည်ထောင်စုနဲ့ဆက်ဆံရေးကိုပါဆက်လက်ထားရှိမှာဖြစ်ပြီး လက်တွေ့ကြတဲ့မူဝါဒကိုကျင့်သုံးသွားမယ်လို့ပြောနေကြမှာခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။ VOA မြန်မာပိုင်းရဲ့စနေနေ့နဲ့ခင်းအစီအစဉ်တွေကိုမနေ့9နာရီအထိဆက်လက်ထုတ်လွှင့်နေပါတယ်။မကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရတော့မှာပါ။အခုတော့ကမ္ဘာသတင်းစာမျက်နှာတွေပေါ်ကမြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုမူရင်းအာပေါ်မပြတ်မနန္ဒာချန်ကကောက်နှုတ်တင်ပြမှာပါရှင်
။ပုံမပုံလေးမြင်သာမှုတွေနဲ့ကြောက်စိမ့်လုပ်ငန်းမှာပြည်ပြင်ပြောင်းလဲမှုတွေဆက်လက်လှုပ်ဆောင်မှုမြန်မာအစိုးရကိုတိုက်တွန်းဆိုတဲ့ခေါင်းစဉ်နဲ့ Writers သတင်းတောင်း Astrid Zernat ရဲ့သုံးသက်ချက်ဆောင်မကိုဥစွာတင်ပြရမယ်ဆိုရင် American Dollar တန်ထောင်ပေါင်းများစွာဝင်ငွေရနေတဲ့ကြောက်စိမ့်လုပ်ငန်းကိုအပြောင်းလဲကြည့်လုပ်ဖို့မြန်မာအစိုးရရဲ့ဆုံးဖြတ်ချက်ဟာလူ့ခွင့်ရချုပ်ဖောက်မှုတွေရပ်တန့်စေဖို့နဲ့ပွင့်လင်းမြင်သာမှုတိုးလာစေဖို့အရေးပါတဲ့အခွင့်အလမ်းကောင်းတစ်ခုဖြစ်ပေမဲ့အားလုံးခံစားနိုင်မဲ့စီးပွားရေးပုံစံဖြစ်ဖို့လုံဆရာတွေလည်းအများကြီးရှိနေတယ်လို့တက်ကြွလှုပ်ရှားသူတွေကပြောဆိုလိုက်တဲ့အကြောင်းနဲ့အစချီထားပါတယ်။ကြောက်စိမ့်တဲ့တခြားကြောင့်မြေရတနာတွေတူဖို့ခွင့်လိုင်စင်တွေကိုတက်တန်းထက်တိုးပေးမှာမဟုတ်တဲ့အပြင်လိုင်စင်အစ်စ်တွေကိုလည်းဥပဒေအစ်စ်တွေရေးဆွဲမပြီးမချင်းထုတ်ပေးမှာမဟုတ်ဘူးလို့ဒီတစ်ပတ်ထဲမှာပဲအစိုးရကကြေညာခဲ့တာပါ။မြမစီးပွားရေးရဲ့တဝက်နီးပါးဒေါ်လာ31ဘီလီယံတန်ဖိုးရှိမယ်လို့ခန့်မှန်းထားတဲ့ကြောက်စိမ့်ထုတ်လုပ်မှုလုပ်ငန်းကိုစနစ်တကျစီမံခန့်ခွဲမှုမရှိဒေသခံတွေနဲ့ပတ်ဝန်းကျင်ထိခိုက်မှုတွေကိုလည်းဂရုမစိုက်ဘဲတိုင်းပြည်ရဲ့တယံဇာတတွေဟာလူရက်ခံနေရတယ်လို့လည်းစွပ်စွဲထားကြတာပါ Global Witness အဖွဲ့ရဲ့2015ခုနှစ်ကထုတ်ပြန်ခဲ့တဲ့အစီရင်ခံစာမှာတော့ကြောက်စိမ့်လုပ်ငန်းကိုစစ်တပ်ကအရာရှိကြီးတွေနဲ့မူရရာဇာတွေကနောက်ွယ်ကထိန်းချုပ်ထားပြီးတော့အကျိုးအမြတ်တွေရရှိနေတယ်လို့လည်းဖော်ပြခဲ့ပူပါတယ်ဒီလုပ်ငန်းကြောင့်ပြီးခဲ့တဲ့နိုဝင်ဘာလအတွင်းကချင်ပြည်နယ်ဖားကန့်ဒေသမှာမြေစာပုံပြိုကျမှုကြောင့်လူတရာကျော်သေဆုံးခဲ့ကြတာအပြင်ကြောက်တူးသမားတွေမူရစ်ဆေးဆွဲလာတာတွေလိုနောက်ဆက်တွဲလူမှုရေးပြဿနာတွေလည်းရှိလာနေတာတွေကိုစောင့်မရှင်ကရေးသားထားပါတယ်။ဒီပြဿနာတွေကိုထိန်းချုပ်နိုင်ရေးမှာမြန်မာစစ်တပ်နဲ့ကချင်လူမျိုးရေးတပ်မတော် KIA ကြောင့်တိုက်ပွဲတွေကအဓိကအခက်အခဲဖြစ်ရှိနေစေပဲလို့လည်းထောက်ပြခဲ့ပါတယ်။ဒါကြောင့်လူခွင့်ရေးနဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူတွေကတော့ကြောက်စိမ့်လုပ်ငန်းပြောင်းလဲဖို့ကြိုးပမ်းလာတဲ့ NLD အစိုးရရဲ့ကြေညာချက်ကိုကြိုဆိုခဲ့ကြပြီးအားလုံးခံစားနိုင်မဲ့စီးပွားရေးစနစ်တစ်ခုဖန်တီးဖို့တိုက်တွန်းခဲ့ကြပါတယ်။အဆုံးသတ်မှာတော့တဘာဝအရင်မြင့်စီမံခန့်ခွဲရေးအဖွဲ့ NRGI ရဲ့မြန်မာမန်နေဂျာမက်တူးဆလမွန်ကတော့တယံစာတထုတ်လုပ်မှုပွင့်လင်းမြင်သာမှုရှိရေးနိုင်ငံတကာအဖွဲ့ဖြစ်တဲ့ EITI မှာအဖွဲ့ဝင်ဖြစ်တဲ့မြန်မာနိုင်ငံအနေနဲ့ခွင့်ပြုချက်လိုင်စင်ရရှိထားသူတွေကြောက်စိမ့်ကုမ္ပဏီပိုင်ရှင်တွေနဲ့အသေးစိတ်ရောင်းချမှုမှတ်တမ်းတွေစတဲ့အချက်အလက်တွေကိုပုံမထုတ်ပြန်ပေးတဲ့ဆိုတာနဲ့စောင်းမအုပ်နှီးကုန်းချုပ်ထားပါတယ်ရှင်။အခုဆက်လက်တင်ပြပေးချင်တာကတော့ဒေါအောင်ဆန်းစုကြည်နဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေတွေ့ဆုံမှုကငင်းချမ်းရေးအတွက်ပုံမနီးကပ်လာစေတဲ့ခြေလှမ်းဖြစ်တဲ့ဆိုတဲ့ခေါင်းစဉ်နဲ့စောင်းမရှင်ကျော်ရဲလင်းကတူရကီအစိုးရပိုင်း Anadolu Agency online စာမျက်နှာမှာရေးသားထားတာကိုပြောပြချင်ပါတယ်။တောက်ကြနေကဒေါအောင်ဆန်းစုကြည်တက်မတော်ကြီးကဘူဇုတ်ကြီးမင်းအောင်လိုင်းတို့ဟာ UWSA ဝါတက်ဖွဲ့နဲ့ NDA မုံလာတက်ဖွဲ့ကကိုယ်စားလှယ်တွေနဲ့တွေ့ဆုံခဲ့တာကြောင့်လက်ရှိအစိုးရနဲ့ပြမအုံဆုံးတွေ့ဆုံမှုလို့ NDAA အတွင်းရေးမှူးဦးကြည်မြင့်ရဲ့ပြောကြားချက်ကိုလည်းကိုးကားပြီးတော့ဖော်ပြထားပါတယ် UWSA ဝါတက်ဖွဲ့နဲ့ NDAA မုံလာတက်ဖွဲ့တွေကစစ်တပ်ကြောတောင်းနောက်ခံပေးထားတဲ့အရင်အစိုးရလက်ထက်ကဆွေးနွေးပွဲတွေမှာတော့ပါဝင်မှုညှင်းဆန်ထားခဲ့ကြတာပါဩဂတ်စ်လနောက်ပိုင်းမှာကျင်းပဖို့စီစဉ်ထားတဲ့27ရာစုပင်လုံညီလာခံကြီးမှာသူတို့အဖွဲ့နှစ်ဖွဲ့တက်ရောက်မယ်အကြောင်းကိုလည်းအတည်ပြုခဲ့ပါတယ်။အဆုံးမှာတော့တနိုင်ငံလုံးပြစ်ခတ်ရစိသဘောတူညီချက်ကိုလက်မှတ်မထိုးထားတဲ့အဖွဲ့တွေအပါအဝင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အားလုံးကိုဩဂတ်စ်လမှာကျင်းပမယ်ပင်လုံညီလာခံကြီးကိုတက်ရောက်ဖို့ဟာဖိတ်ကြားထားတယ်လို့နိုဘယ်ငြိမ်းချမ်းရေးဆုရှင်တဦးဖြစ်တဲ့ဒေါအောင်ဆန်းစုကြည်ရဲ့အဆိုအရကပြောဆိုတဲ့အကြောင်းနဲ့အဆုံးသတ်ထားပါတယ်ရှင်
။မနန္ဒာချမ်းမဆက်ပြီးတော့နနခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လလတန်းကတင်ဆက်မှာပါရှင်။
နဲ့တင်ပြမယ် idiom အသုံးညာ
take your time
ဖြစ်ပါတယ်စာလုံးပေါင်းက t a k e take ကယူတာ y o u r ယောကသင်ရယ် t i m e time ကအချိန်ဆိုတော့စကွိုက်ထုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကလူတူကအချိန်ကိုယူတာပေါ့ idiom အဓိပ္ပာယ်ကလည်းသိမကွာထားဘူးလို့ဆိုရမှာပါကျမတို့မြန်မာမှာလောဖို့မလိုဘူးအေးအေးဆေးဆေးလုပ်ပါလို့ပြောချင်ရင်ဒီ idiom ကိုရည်ညွှန်းသုံးတာဖြစ်ပါတယ်ဒီသုံးနေပတ်သက်လို့ George Group ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် I was told not to rush with my work so I took my time to finish it but I did it well
ကျွန်တော်လုပ်နေပတ်သက်လို့မလောဘူးကျွန်တော်ကိုပြောလာတော့ကျွန်တော်လည်းအချိန်ယူပြီးအေးအေးဆေးဆေးပဲပြီးအောင်လုပ်ခဲ့တယ်။ဒါပေမဲ့ကျွန်တော်ကောင်းကောင်းကြီးလုပ်နိုင်ခဲ့တယ်လေလို့ထင်ပေရပါတယ်။ဥမာကိုနောက်တစ်ခါနားဆင်ကြည့်ကြရအောင
်။ I was told not to rush with my work, so I took my time to finish it, but I did it well.
အေးအေးဆေးဆေးပဲလုပ်ပါလောဘမလိုဘူးအချိန်ယူလုပ်ပါဆိုရင် idiom အသုံးရဘယ်လိုပြောမလဲ။
Take your time.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။အခုတော့ Democratic Party ကနေပထမဆုံးအမျိုးသမီးသမ္မတလောင်းအဖြစ်တင်မြောက်ခံခဲ့ရတဲ့ Hillary Clinton နဲ့ပတ်သက်လို့ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာလာတန်းကဆက်ပြီးတော့ပြောပြမှာပါရှင်။
Hillary Clinton is respected around the world. Not just by leaders, but by the people they serve.
We need to pour every last ounce of our passion and our strength and our love for this country into electing Hillary Clinton as President of the United States of America.
For this time, Hillary is uniquely qualified to seize the opportunities and reduce the risk we face.And she is still the best darn change maker I have ever known.
ဖရဒက်ဖီမာချပါခဲ့တဲ့ဒီမိုကရက်တစ်ပါတီကမှတမရဥပမာတမရဂရိုမီရှယ်ဥပမာနဲ့တမရဟောင်းဘီလ်ကလင်တန်တို့ကနေပါတီရဲ့ပထမဦးဆုံးအမျိုးသမီးတမရလောင်းဖြစ်တဲ့ဟီလရီကလင်တန်ဟာတမရဖြစ်ဖို့အရေးချင်းပြည့်စုံတဲ့သူဖြစ်တယ်ဆိုပြီးတော့ပြောကြားသွားကြတာကိုဒေါ်ဖီကလည်းအမေရိကန်နိုင်ငံရေးကိုစိတ်ဝင်စားတော့သတိထားမိမှာပါW အနေနဲ့ရောဟီလရီကလင်တန်အနေနဲ့ပထမဦးဆုံးသောအမျိုးသမီးသမ္မတဖြစ်လာဖို့အတွက်ကိုသမ္မတရည်ချင်းနဲ့ပြည့်မိတယ်လို့ယူဆပါလား
။ကျွန်မအနေနဲ့ကတော့ဟီလရီကလင်တန်ကိုပေါ့နော်ဒီ2016ခုနှစ်အဓိကနိုင်ငံရေးပါတီတစ်ခုဖြစ်တဲ့ Democratic Party ရဲ့သူ့ကိုသမ္မတလောင်းဖြစ်ရွေးချယ်တယ်ဆိုတော့ကျွန်မအရင်ကဝန်တာကြည့်။ဒါကြောင့်ကျွန်မသူ့အဲ့လိုမျိုးဖြစ်စေချင်တာခုလည်းမဟုတ်ပါဘူး။2008ခုနှစ်ထဲကလက်ရှိသမ္မတအိုဘားမားနဲ့ကနာမရုပ်ောက်ပွဲမှာအချိန်နဲ့ပြိုင်တဲ့ခါမှာကျွန်မအဲ့ချိန်လေးကဟီလီပင်တောင်အစင်ဆိုင်ထောက်ခံအားပေးတဲ့မဲဆန္ဒရှင်တယောက်ဖြစ်ပါတယ်နော်အဲ့တည်းကသူ့အရေးချင်းကိုကျွန်မယုံကြည်ရယ်သူဖြစ်လာမယ်လို့လည်းကျွန်မမျှော်ကိုးခဲ့တယ်ပေါ့နော်ဒါပေမဲ့လည်းသမရဥပမာကိုရွေးချယ်ခဲ့တဲ့သဘောရှိတယ်ပေါ့နော်အဲ့ဒါကြောင့်သူ့ကိုအခုလိုဒီအချိန်မှာပြန်ပြီးရွေးချယ်ခံရတယ်ဆိုတော့ကျွန်မအနေနဲ့တော့အလွန်တရာလည်းကျွန်မဖြစ်စီခြင်းနဲ့ဆန္ဒပြည့်ဝတယ်ပေါ့တယ်ကျွန်မချီးမြှင့်မိပါတယ်အခုသူတို့ချီးကျူးတဲ့ကိစ္စနဲ့ပတ်သက်ပြီးကျွန်မလည်းတစ်ထပ်သေးပဲမြင်ပါတယ်။ဘာလို့လဲဆိုသူဟယ်လီတင်တရသူကဘလို့လဲဆိုရင်သူကအရေးချင်းရှိုံနဲ့မကဘူး။သူ့အရေးချင်းရှိတာကိုသိမြင်လာတဲ့လူတွေမှာသူ့ကိုကျွန်မတို့လိုထောက်ခံတဲ့လူရှိသလိုသူ့ကိုမထောက်ခံတဲ့လူရှိတယ်။မထောက်ခံတဲ့လူတွေရဲ့အထိုးနဲ့တည်တယ်။တင်ဖောင်းရတာသူကခံခဲ့ရတယ်နော်။အခုခဏလေးခံခဲ့ရတာမဟုတ်ဘူး။ဒေါ်နယ်ထရမ့်ဆိုရင်အခုတမရရွေးကောက်ပွဲကိုဝင်လာတဲ့အခါကျမှပဲဒေါ်နယ်ထရမ့်ကိုဝေဖန်ပြောဆိုထိုးနှက်တာလေ။ခံလာရတယ်ပေါ့နော် तू ကတော့ကြားလာရင်နှစ်ပေါင်းများစွာ तू ကခံခဲ့ရတယ်နော်တောင်းတမ်းလို့ဆိုရင်အဲ့တောင်မခံနိုင်ဘူး तू ခံနိုင်ရည်ကိုရှိပြီးတဲ့အပြင်သူ့ရဲ့ဇွဲလုံးဝဥရိယာနဲ့ तू အမေရိကန်ပြည်သူလူထုတက္ကသိုလ်နော် तू စိတ်ဝင်စားတဲ့နိုင်ငံရေးနယ်ပယ်နဲ့ဘာလုပ်ပေးရမလဲဆိုပြီးဆွဲဆွဲမြဲမြဲအဲ့ဒါကိုဆုတ်ခံပြီးအဲ့လမ်းကိုမသွင်းတမိန်နော် तू များကြီးကထိုးနှက်တာတောင်ပြိုလဲပြီးမဲ့ကုန်းကက်ပြီးထပြီးတော့ရအောင်ဒစိုက်တမန်မှရှောက်ပြီးအခုလမ်းဆုံးရောက်လာနိုင်အောင်လုပ်တဲ့အဲ့သူ့ရဲ့အစိတ်တက်ကိုတော့ကျွန်မတော်တော်လေးကိုချီးကျူးမိပါတယ်
အဲ့တော့သူ့အနေနဲ့ပေါ့နော်သူ့ရဲ့အရေးအချင်းဆိုလို့ရှိရင်ဘယ်ဟာကိုတော့ဖြူဖြူနဲ့အားအကျဆုံးဖြစ်ပါလဲရှင
်ကျမဘာလို့လဲဆိုကျမနဲ့သူနဲ့တူတယ်ကျမကလည်းအမျိုးသမီးဖြစ်တယ်အမေတယောက်လည်းဖြစ်တယ်ဖွားဧတယောက်လည်းဖြစ်တယ်သူလည်းအမျိုးသမီးဖြစ်တယ်အမေတယောက်လည်းဖြစ်တယ်ဖွားဧတယောက်လည်းဖြစ်တယ်ကျမကကျမသမီးအတွက်တည်းမကဘူးကျမရဲ့အခုငွေးလာတဲ့ကြီးတွေအတွက်ပါကျမဆိုရင်ကြောက်ကြမှုရှိတယ်သူတို့ရဲ့ရှေ့ရေးမှာဘလို့ဖြစ်မလဲเนาะဒီအမေရိကန်နိုင်ငံမှာသူတို့ငွေးလာတဲ့အတွက်ကြီးပြင်းလာတဲ့သူတို့ရှေ့ရေးအတွက်ကိုဘာအာမခံချက်တွေရှိမလဲဘလို့မျိုးဖြစ်လာမလဲဆိုကျမအနည်းပဲဆိုရင်ကြောက်ကြတယ်ဘာလို့ဟီလီကလင်တန်ကိုကြည့်လိုက်တဲ့အခါမှာသူ့မူဝါဒတွေကြည့်တဲ့အခါမှာ तू ကเนาะနောင်လာမယ့်မျိုးစင်စက်အတွက်နော်ကောင်းသောအစီအစဉ်များအတွက်ကိုချမှတ်ဖို့အတွက်ကိုသူအစင်တစိုက်လှုပ်လာတာကျမတွေ့လာတယ်ပြပြင်ပြောင်းလဲမှုလုပ်မယ်ဆိုရင်အဲ့ဒါကိုမဖြစ်မနေလုပ်မယ်နော်အခုဆိုရင် convention မှာပေါ့တော့ဘာပြောလဲဆိုရင်လူတွေကပြောင်းလဲမယ်ပြောင်းလဲမယ် change change လို့ all be မယ် तू ကတကယ် change maker she is a real change maker तू ကပြပြင်ပြောင်းလဲတာကို all you know မကောက်အဲ့ပြပြင်ပြောင်းလဲတဲ့ဥစ္စာကိုမရရအောင်လုပ်မယ်လူနောင်လာမျိုးဆက်တွေအတွက်ကိုသူကအမကန်ချက်အများကြီးပေးနိုင်တဲ့လူဖြစ်တဲ့အတွက်ကျမကကျမမြီးတွေအရှိကြီးအတွက်ကိုကျမအဲ့ဒါကိုအတွက်ကျမအဲ့အတွက်ကိုကျမသတိထားမိတယ
်နောက်တစ်ခုကတကယ်လို့အခုပေါ့နော်ဟီလီကလင်တန်နဲ့သမ္မတဖြစ်လာမယ်ဆိုရင်အဲ့ဒီခါမှာဒီအမေရိကန်နိုင်ငံအနေနဲ့ကမ္ဘာကြီးရဲ့လုံခြုံရေးကမ္ဘာကြီးရဲ့ကာကွယ်ရေးကိုအားအထားရဆုံးနိုင်ငံတစ်နိုင်ငံဖြစ်တော့ဒီစစ်မဲ့ရေးရံနဲ့ပတ်သက်ပြီးတော့ပါရောသူကဒီနိုင်ငံရဲ့သမ္မတဆိုတော့နိုင်ငံရဲ့ကမန်ဒင်းချီးဖ်ပေါ့နော်ကာကွယ်ဦးစီးချုပ်လည်းဖြစ်တဲ့သူကဆောင်ရွက်ရမယ်ဆိုတော့သူ့အနေနဲ့ဒီစစ်ဘေးကြီးရမှာဟောသူထမ်းဆောင်နိုင်မဲ့အရေးသွေးကိုဘယ်လိုခံမှာပါလဲရှင
်အဲ့ဒါတော့ကျမဘယ်လိုလဲဆိုဒါကကျွမ်းကျင်တဲ့လူတွေရဲ့အမြင်ကိုကျမကပို့ကြည့်ရမှာပေါ့နော်အခုဆိုဒီစစ်ဘက်ကြီးရမှာကျွမ်းကျင်တဲ့ဗိုလ်ချုပ်တွေနော်ဒီနိုင်ငံရဲ့လုံခြုံရေးနဲ့ပတ်သက်ပြီးတော့နော်လုပ်ခဲ့တဲ့အကြီးအကဲတွေသူတို့ရဲ့ပြောဆိုချက်ထောက်ခံချက်တွေကိုကြည့်ကြည့်အားဖြင့်ဒီဟီလီကလင်တန်ဟာစစ်မဲ့နဲ့ပတ်သက်ပြီးတော့လေသူ့လိုမျိုးနော်တမလာလောင်းဖြစ်ခဲ့တဲ့မျိုးသားတွေတမလာဖြစ်ခဲ့တဲ့အမျိုးသားတွေလိုပဲ तू ကအဲ့ဒန်းတူပဲ तू လုံနိုင်မယ်ဆိုတော့ကျမယုံကြည်တယ်နောက်ခုက तू ကဘာသာလဲဆိုတော့ तू ကတမလာမျိုးသမီးမှမဟုတ်တာ तू ကတမလာကရော့ဖြစ်ခဲ့တယ်တမလာတယောက်ကိုယူခဲ့တဲ့ကရော့ဖြစ်ခဲ့တယ်ရှင်းနှစ်တီးတီးဘီလ်ကလင်တန်ရဲ့လောင်းရဲ့အောက်မှာနေပြီးဘီလ်ကလင်တန်လက်ထက်တော့ကလည်းဒီနိုင်ငံတကာနဲ့ဆက်ဆံရေးတန်တမာဆက်ဆံရေးစစ်မဲ့ရေးရာဆက်ဆံရေးတွေသူကအနီးကပ်မြင်လာတယ်။နောက်ပြီးတမရအိုဘားမားလက်ထက်မှာတမရဘူအိုဘားမားလည်းသူ့ကိုယုံကြည်စိတ်ချပြီးတော့ဒီနိုင်ငံခြားရေးဝန်ကြီးကိုပေးတယ်ဆိုနိုင်ငံခြားရေးဝန်ကြီးဆိုတာလည်းနိုင်ငံတကာတန်တမာရေးရာရေးမကဘူးစစ်မဲ့ရေးရာနဲ့ပတ်သက်ပြီးတော့တမရအိုဘားမားရဲ့နိုင်ငံတကာလုံခြုံရေးကောင်စီရဲ့အတွင်းစည်းထဲမှာတဦးတယောက်ပါဝင်ခဲ့တယ်ဆိုသူအသေးချာအဲ့ဒါကြီးသူမြင်တွေ့လာရတယ်မြင့်တွေ့လာဒီအတွေ့အကြုံကအများကြီးရှိတယ်เนาะအခုကဘင်လာဒင်เนาะဘင်လာဒင်ကိုအသေးကိုဖမ်းမိနေတယ်အဲ့ဒါမျိုးတွေသူ့မှာအတွေ့အကြုံရှိတယ်နောက်တစ်ခုက तू ကနယူးယောက်မှာထက်လွတ်တော်အမှတ်ဖြစ်တဲ့ခါမှာအမေရိကန်လွတ်တော်မှာလဲစစ်ပက်ဆိုင်ရာကောမဒီမှာလဲ तू ကပါဝင်တယ် तू ကနောက်ပြီးဆုံး तू ကဘီဂျင်းညီလာခံမှာ तू ပြောခဲ့တာလူအခွင့်အရေးဟာအမျိုးသမီးအခွင့်အရေးပဲအမျိုးသမီးအခွင့်အရေးဟာလူအခွင့်အရေးပဲဆိုကဘာအနှံ့နှံ့မှာအထူးသဖြင့်မဖွင့်ဖြိုးနိုင်တဲ့နိုင်ငံတွေမှာဖိနှိပ်ချုပ်ခံရတဲ့အမျိုးသမီးတွေနော်အယောင်ဝယ်ပစ္စည်းလိုရောင်းစားခံရတဲ့အမျိုးသမီးတွေဘဝကိုမိမောင်းထိုးပြတယ်ထိုးပြခဲ့တာကိုတွေ့ရတယ်နောက်တစ်ခုကသူ့ဟာကျမတို့မြန်မာနိုင်ငံရဲ့ဒီမိုကရေစီလမ်းလျှောက်ဖို့အတွက်ကိုလည်းသူစပြီးလမ်းခင်းတယ်လမ်းခင်းပြီးတမရအိုဘားမားကျမတို့နိုင်ငံကိုနှစ်ကြိမ်တိတိလာခဲ့တယ်ဒီတမရအိုဘားမားရဲ့နိုင်ငံခြားရေးပေါ်လစီမှာဆိုမြန်မာနိုင်ငံကိုသူတို့ဒီအမေရိကန်နိုင်ငံအနေနဲ့ဒီမိုကရေစီလမ်းကြောင်းအတွက်မှာအများကြီးအားပေးခဲ့တယ်ဒီမြန်မာနိုင်ငံတမျိုးဖြစ်ခဲ့တာကိုလည်းသူတို့အမြဲပဲဂုဏ်ယူပြီးတော့ကြားညက်ပြီးတော့အလင်းတင်တယ်လို့မိန်ကုန်းနေမှာမကြကနာထည့်ပြောခံထိတဲ့အတွက်ကြောင့်ကျမမြန်မာနိုင်ငံသားမြန်မာပြည်မှာမွေးတဲ့လူတစ်ယောက်ဖြစ်တဲ့ကျမအများကြီးဂုဏ်ယူခဲ့တယ
်ဟီလီကလင်တန်နေနဲ့ပထမဦးဆုံးအမေရိကန်နိုင်ငံရဲ့အမျိုးသမီးသမ္မတဖြစ်နိုင်ခြင်းနဲ့ပတ်သက်ပြီးတော့ဘယ်လိုသုံးသပ်ပါလဲရှင
်ကျမတော့သူ့ထောက်ခံတဲ့လူဆိုတော့သူ့ရွေးချယ်ခံစေခြင်းနဲ့စိတ်ဆန္ဒကတော့ရှိတာပေါ့နော်ကျမအမေရိကန်နိုင်ငံကိုရောက်တဲ့အချိန်မှာမဲပေးတဲ့အခါမှာကျမဟာပထမဦးဆုံးအချိန်နဲ့မဲပေးခွင့်ရတဲ့အချိန်မှာကျမအိုဘားမားကိုမဲပေးတော့ကြည့်လိုက်တဲ့အခါမှာ First American African President ကိုပထမဆုံးသမ္မတကိုကျမရွေးချယ်ပြီး เนาะจม่านี่เนี่ยดุติยะเนาะอขွင့်เยยะลาล่ะปฐมอุซงนี่ป้องมะซาจาบิอเมียวตมี้ดิเมตวยขึ้นยะปิ๊ดะนอกไปมาปฐมอุซงจิงอเมริกันနိုင်ငံมาอเมียวตมี้ตมระนี่เนี่ยยวยกอกปูอขွင့်เยยะลาได้ด้วยจังไอ้ยวยกอกปวยมาจม่าอะเดใส่อัธแทตันซาเมปิเมตะเกลุราฮิลลารีคลินตันน่ะนายตัวเนี่ย2008ตัวอ่ะตูอ่ะบาเปียวเลยโอบามากะยวยขันอะเดตูไม่ยวยขันในคําตูบาเปียวเลยสิงသူဟာဖန်မြင်တဲ့ချက်ကိုသူ့ကိုထောက်ခံတဲ့လူ78နော်တိုင်းနဲ့သူကထိုးပေါက်နေတာ78တန်းနဲ့ထိုးပေါက်နေတာအဲ့ကြောင်းနေထင်သွားပြီတဲ့သူပြောလိုက်တဲ့စကားလေးကျမအရင်သတိရတယ်စိတ်လည်းမကောင်းငိုတောင်ငိုရတယ်နော်အခုဒီတစ်ခါကျတော့ပါလဲဆိုရင်အဲ့ဒါလုံးဝထိုးပေါက်သွားပြီထိုးပေါက်သွားပြီးတော့အမေရိကန်နိုင်ငံမှာပထမဦးဆုံးအမျိုးသမီးကိုသူတို့ပါတီခေါင်းဆောင်နော်သမလလောင်းအဖြစ်ရွေးချယ်တဲ့အတွက်ကြောင့်ဒီလာမယ့် November မှာသူနိုင်သွားမယ်ဆိုရင်နော်သူဟာပထမဦးဆုံးအမျိုးသမီးသမရဖြစ်တဲ့အတွက်ကြောင့်အမေရိကန်နိုင်ငံတွေမှာမကဘူးတခြားတိုင်းပြည်မှာရှိတဲ့နော်ကမ္ဘာအရရမှာရှိတဲ့မျိုးသမီးသူဟာအားတက်မယ်အမျိုးသမီးသူတွေအနေနဲ့ဘယ်လိုမျိုးငါတို့လည်းဖြစ်နေနေနိုင်ငံရေးမှာစတိုင်းပြည်ကိုအကျိုးပြုမဲ့အလုပ်ကိုလုပ်မယ်ဆိုငါတို့လည်းသမရရွေးချယ်နိုင်မယ်ဆိုတဲ့အဖြစ်ဖြစ်မယ်ကျွန်မယုံကြည်စိတ်ရတယ
် စနေနေ့နဲ့ခင်း VOE မြန်မာပိုင်းစီစဉ်နေကိုနားဆင်နေကြတာပါအခုတော့သိပ္ပံတဲ့ဤပညာကဏ္ဍကိုဒေါက်ခင်မျိုးသက်ကတင်ဆက်မှာပါရှင
်ရန်ကုန်မြို့ကလမ်းမတွေပေါ်မှာဓာတ်လိုက်လို့တည်ဆုံရတာမျိုးထပ်ပြီးမဖြစ်စေဖို့ဓာတ်ကြိုးတွေတန်းတဲ့စနစ်ကစပြီးပြောင်းပြစ်ဖို့လိုအပ်နေတာတွေကိုစင်ကာပူကဘီအန်နဲ့ကင်းရှင်းရေးဆိုင်ရာအင်ဂျင်နီယာဦးရင်းငင်းကပြောပြပေးမှာပါရန်ကုန်မြို့မှာရေမီးပြဿနာတွေပေါ်နေတာဟာ system စနစ်ပြည့်ရင်းမှုကြောင့်ဖြစ်တယ်လို့ဥပဒေထိန်းချုပ်မှုအားနည်းတာကြောင့်လို့ဦးရင်းငင်းကပြောပါတယ
်။အရေးကြီးတာကတော့ system ရဲ့နောက်ပြီး law enforcement နှစ်ခုပေါ့။အခုဗမာပြည်မှာဖြစ်ပျက်နေတာတော်တော်များများက system failure ကြောင့်ဖြစ်တာပါ။ system failure ဆိုတာအကုန်လုံးမှာစနစ်တကျမရှိဘဲနဲ့အဆင်ပြေလို့ကောက်ကပ်ပြီးလုပ်လင်းလိုက်တဲ့ဟာတွေများတယ်။အဲ့ system ကအရင်တော့အင်္ဂလိပ်တွေလက်ထက်တော့ခြောက်ပေးခဲ့တဲ့ system ရှိတယ်။အဲ့ဒါအင်္ဂလိပ်တွေလက်ထက်တုန်းကခြောက်ခဲ့တဲ့ system ကို Parliament Democracy စနစ်တော့ကျွန်တော်သိချာမသိလိုက်ဘူးပေါ့နော်။သူတို့ block စတုံးတယ်လေပေါ့။နောက်မြန်မာဆိုရှယ်လမ်းစဉ်ပေါ်ရင်တက်လာတဲ့ခါကျတော့အဲ့ system တွေအကုန်လုံးကိုသူတို့ကဆက်ပြီးတော့ keep မလုပ်ထားဘူး။အဲ့ဒါကို improve မလုပ်တဲ့ခါကျတော့အဲ့ system တွေအကုန်လုံးပြတ်သွားတာ။ပြတ်တဲ့ခါကျတော့ရန်ကုန်ကရေပေးတဲ့စနစ်ကိုမီးပေးတဲ့စနစ်ကို traffic manage လမ်းသွားတဲ့စနစ်ကိုအကုန်လုံးဘာမှစနစ်တကျမရှိတော့မှလည်းကိုနားမှာအစီအပြေလိုကောက်ပြောဖောက်လိုက်ဒီနားမှာအစီအပြေလိုကောက်လို့လာအဲ့လိုဖြစ်နေအောင်မိသွေရာကလည်း standard တွေ core practice တွေနဲ့တရားကြားနာနာစဉ်းစားညွှန်းနေနဲ့လုံးမှသာလျင်စနစ်တကျအစီအပြေတဲ့မိမပြတ်တဲ့လူတွေနဲ့အထီးကိုင်းရှာနာနေတဲ့မိသွေရာစနစ်တခုဖြစ်လာလိမ့်မယ်လို့ထင်ပါတယ
်လျှက်စင်မီဥပဒေတွေချထားပေမဲ့မြန်မာနိုင်ငံကဥပဒေမှာစင်ကာပူလိုအများပြည်သူအန္တရာယ်ခင်းရေးကိုတည်တည်ချာချာဖော်ပြထားတာမျိုးမတွေ့ရဘူးလို့လည်းပြောပါတယ
်စင်ကာပူ electricity app မှာတော်တော်လေး down ဆုံးတယ်ပြဋ္ဌာန်းထားတာပေါ့လျှက်စစ်တွေ့လို့ရှိရင်ဘလို့ထုတ်တဲ့အခါမှာဘလို့လျှက်စစ်ကိုမသက်ဆိုင်တဲ့သူတွေမရောင်းရဘူးလို့မထုတ်ရဘူးလို့မတွေ့ရဘူးလို့လျှက်စစ်တွေ့တဲ့အခါမှာဘလူကပဲတွေ့ရမယ်လို့စသဖြင့်တော်တော်များများသူတို့ရေးထားပါတယ်အခု Singapore electricity app မှာ public safety အတွက်ကိုတော်တော်များထည့်ပြီးရေးထားပါတယ်မြန်မာနိုင်ငံမှာလည်းပဲလျှက်စစ်ဥပဒေဆိုပြီးတော့2014ခုနှစ်အောက်တိုဘာလမှာ2014ခုနှစ်ဥပဒေအမှတ်44နဲ့လျှက်စစ်ဥပဒေထုတ်တယ်ဒါနဲ့အဲလျှက်စစ်ဥပဒေကျွန်တော်ဖတ်ကြည့်တော့အများပြည်သူအနေကင်းနဲ့ပတ်သက်လို့ထိတာအတော့ကိုနည်းပါတယ်ကျွန်တော်တွေ့တာကအဲ့မှာပုံမှန်49မှာဘယ်သူမှလျှက်စစ်အနေကင်းကြောင်းလက်မှတ်မရဘဲနဲ့လျှက်စစ်တပ်အားကိုထုတ်လွှတ်ခြင်းပုတ်လွှတ်ခြင်းဆက်သွယ်အသုံးပြုခြင်းမပြုရဆိုတာရယ်ပုံမှန်3ကငယ်မှာလျှက်စစ်တပ်အားကိုအနေကင်းစွာနဲ့ပုံမှန်ချပြန်စွာတုံ့နိုင်စေရန်ပြဋ္ဌာန်းထားတဲ့စံချိန်စံညွှန်းတွေနဲ့အညီဆောင်ရွက်ဖို့ရယ်နောက်တစ်ခုကထုတ်ပြန်ထားသော new brain များစီမျက်စီကန်လှုပ်ထုတ်လုံနည်းများမှာဆိုပြီးအဲ့လိုနှစ်ခုပြဋ္ဌာန်းထားပါတယ်အဲ့ဒီပြဋ္ဌာန်းထားတဲ့စံချိန်စံညွှန်းဆိုတာဘာကိုညွှန်းတယ်လဲအဲ့တော့ထုတ်ပြန်ထားသော new brain စီမျက်စီကန်လှုပ်ထုတ်လုံလေးဆိုတာတကယ်ရှိနေပြီလားရှိလို့ရှိရင်အဲ့ new brain စီမျက်စီကန်နဲ့လှုပ်ထုတ်လုံလေးကဘာတွေလဲအဲ့ဒီလှုပ်ထုတ်လုံလေးစီမျက်စီကန် new brain ကတကယ်အသက်ဝင်တာတော့လုံတဲ့သူတွေကဘလောက်ထိသူတို့အဲ့ဒါကိုလိုက်နာပြီးတော့လုံနေတယ်လဲစာပြန်အဲ့ဒီအရာတွေ law enforcement ပေါ့အဲ့ဒါတော်တော်များအရေးကြီးပါတယ်ဆင်းမမှာကြတော့ပြောလို့ရှိရင်တရားဥပဒေတော်တော်လေးစိုးမိုးတာပေါ့နော်တရားဥပဒေတော်တော်လေးစိုးမိုးတဲ့ခါကျတော့ဥပဒေအတိုင်းသူတို့လိုက်ပြီးတော့လုံကြတယ်တကယ်လို့ဥပဒေနဲ့အညီမလုံလို့ရှိရင်မလုံတဲ့သူကိုပြင်းပြထန်တာအရေးကြီးတယ် အဲ့တော့မြန်မာမှာလည်းအဲ့လိုစိုင်းရင်းစံညွန့်နေနေနေဥပဒေစီမံစည်းကမ်းလုပ်ထုတ်နေရှင်းရှိနေတယ်ဒါမှမဟုတ်အဲ့ဒါတွေကဘယ်လောက်ထိအသက်ဝင်တယ်လဲတကယ်လိုက်နာလှုပ်ဆောင်ကြသလားပေါ့နော်အကယ်၍သာအဲ့လိုဥပဒေစီမံစည်းကမ်းနေရှိတယ်တကယ်လိုက်နာလှုပ်ဆောင်မှာဆိုလို့ရှိရင်အခုလောက်ထိဆိုးဝါးဖြစ်နေမှာလို့ကျွန်တော်မထင်ပါဘူးကျွန်တော်ထင်တာကတော့ law enforcement ပေါ့ဥပဒေသက်ဝင်မှုနောက်တော့ဥပဒေကိုလိုက်နာလှုပ်ဆောင်ကြမှုအဲ့ဒါကအရေးကြီးတယ်လို့ထင်ပါတယ
်စင်ကာပူကမိသွယ်မိပေးတဲ့စနစ်ကိုအမြင်ရှင်းပြီးအန္တရာယ်ခင်းအောင်ဘယ်လိုစီစဉ်ထားပါသလဲ
စင်ကာပူကတော့သူကအကုန်လုံးကိုမြေအောက်တကြွတွေလှုပ်ထားလိုက်တဲ့အခါကျတော့ဘာမှမရှိတော့ဘူးပေါ့နောက်မြေအောက်တကြွတွေမှာသူဥပဒေအရာတကြွအလုံးဒီ double insulated နှစ်ထပ်လျက်ကရှိရမယ်နောက်တစ်ခါ power cable တွေဆိုလို့ရှိရင်အဲ့ဥပဒေတွေမှာကိုဘလို့ power cable အမျိုးအစားတွေဖြစ်ရမယ်ဆိုပြီးတော့သတ်မှတ်ထားပါတယ်နောက်တော့အဲ့ power cable တွေကိုလည်းပဲ cooperative သတ်မှတ်ထားတော်များတယ်အဲ့ cooperative တွေနဲ့အညီအဲ့ power cable တွေကိုထိုးအောင်မယ်ပေါ့နော်အဲ့ကြိုးတွေကမြေကြီးအောက်မှာတွားနေတဲ့ခါကျတော့မိုးပေါ်မှာရှုပ်ပွားတာမရှိတော့ဘူးပေါ့တိမ်ရင်းကိုကြိုးချောင်းတွေတွားတယ်သတ်မှတ်ထားနေရတယ
်ရန်ကုန်မြို့မှာတော့ငှက်တိုက်လို့ရှုပ်ပွားနေတဲ့ဓာတ်ကြိုးသွေတန်းတဲ့ပုံစံတွေကိုမြင်နေရတယ်လို့လမ်းမာတွေပေါ်မှာဓာတ်လိုက်လို့တေဆုံးရတာမျိုးတွေပါတွေ့နေရတာမို့အမြန်ဆုံးပြုပြင်ပြောင်းလဲတင်တယ်လို့ပြောပါတယ
်။ဘဝိုင်းမှာကျတော့မိုးပေါ်ကနေပဲလှုပ်လိုက်တဲ့ခါကျတော့တတိုင်တတိုင်နဲ့ကနေပြီးတော့အိမ်တွေကိုဆွဲတယ်။ဥပမာဆွဲရပါဆိုတက်ခန်းတခန်းကျွန်တော်အနေနဲ့ပြေးပုံပါဆိုလို့ရှိရင်အထက်တစ်ထက်ကို6ခန်းနဲ့စုစုပေါင်း8ထက်ဆိုတော့48ခန်း။48ခန်းကိုဒီတတိုင်တတိုင်နဲ့ကနေပြီးတော့အကုန်လုံးဆွဲထားသလိုဖြစ်နေတယ်။နောက်တိုက်တွေလည်းကတ်တဲ့ခါကျတော့တတိုင်နဲ့ကိုတတိုင်ထဲနဲ့မဟုတ်တော့ဘူး။ဒီတိုင်လည်းဆွဲဟိုတိုင်လည်းဆွဲအဲ့လိုဖြစ်နေခါကျတော့ကျိုးတွေကတော်တော်ကြီးကိုရှုပ်ပွားတော့လေ။အဲ့ဒီတတိုင်နဲ့ကနေဆွဲတဲ့စနစ်ကနေပြီးတော့ဒါတွေပို့ပြီးတော့ကောင်းအောင်ဘယ်လိုလုပ်မလဲဆိုတာပြန်ပြီးတော့ဟို analyze လုပ်မယ်။နောက်ပြီးတော့ evaluate လုပ်မယ်။နောက်ဒီတွေပို့ပြီးတော့ကောင်းတဲ့စနစ်တစ်ခုနဲ့စားထုတ်ပြီးတော့သုံးဖို့လိုမယ်လို့တင်ပါတယ်။ခုလောလောဆယ်တတိုင်နဲ့ကနေပြီးတော့တိုက်တစ်ခုလုံးကိုစုပြုံဆွဲထားတာတော့တော်တော်အနေများပါတယ်။ဒါတန်းနေဆိုတဲ့ဓာကျူတွေကလည်းပဲနေပိုးလိုက်မိုးရွာလိုက်ရာသီဥတုတန်းကိုခံရတယ်ခံရတဲ့ခါကျတော့အဲ့ဓာကျူတွေကလည်းဘလော့ပစ္စည်းနေမှလည်းဘလူးမမသိဘူးနောက်ပြီးတော့ maintenance လည်းမရှိဘူးနောက်အကုန်လုံးရောနေခါကျတော့ခါလေးဓာကျူပေါက်တဲ့ခါမှာဝန်ထမ်းကျူတွေနဲ့သွားပြီးထိတဲ့ခါမှာလွန်အမတန်အနေများပါတယ်ဘာလို့လဲဆိုတော့ဝန်ထမ်းကျူကလည်းပဲတန်နဲ့လှုပ်ထားတဲ့ခါကျတော့သူကျိုးလို့ပေါ့နော်တတုနဲ့လှုပ်ထားတဲ့ခါကျတော့အဲ့ပေါက်ပြဲနေတဲ့ဓာကျူနဲ့အဲ့ဝန်ထမ်းကျူနဲ့သွားပြီးတော့ထိလို့ရှိရင်ဓာတ်လိုက်နေတဲ့အနေပို့လို့များတယ်ပေါ့ဘာလို့ဝန်ထမ်းကျူကတတ်တိုင်းနဲ့ဆက်တတ်တိုင်းကတန်းနဲ့လှုပ်ဆိုတော့ဓာတ်လိုက်နိုင်မှုအခြေအနေပို့လို့များတယ်ပေါ့ဗျာ service ကျိုးပေါက်မယ်ဆိုလို့ရှိရင်ဆိုတော့အဲ့ဒီစနစ်ကိုပြန်ပြီးတော့သူတို့ဒေရှာ evaluate လုပ်ပြီးတော့ပို့ပြီးကောင်းတဲ့စနစ်တခုနဲ့အစားထိုးဖို့လိုမယ်လို့ယူဆပါတယ
်သွေတန်းထားတဲ့ဓာကျူတွေအတွက်ဒဇုံတစ်ခုချို့ယွင်းတဲ့အခါအလိုအလျောက်ဖြတ်တောက်ပေးတဲ့ကြိုတင်ကာကွယ်တဲ့စနစ်ကမလွဲမသွေရှိဖို့လိုအပ်ပါတယ်
ဒီလိုရှော့ဖြစ်နေတာတော့ဘာဖြစ်လို့ breaker မကြမ်းနဲ့တားလိုက်တဲ့အထိအဆင့်အထိရောက်တယ်လဲဆိုတော့ကျွန်တော်နားမလည်ပါဘူး။နိုင်ငံဆိုလို့ရှိရင်သူ preventive system ရှိအောင်လို့ဘယ်ကျိုးပဲဖြစ်ဖြစ်ဘယ် line ပဲဖြစ်ဖြစ်ရှော့ဖြစ်တယ်ဆိုလို့ရှိရင် breaker ကျပြီးတော့အဲ့ line မှာရှိတဲ့လျှက်စစ်တပ်ကပြတ်တောက်သွားမယ်။ဆက်ပြီးတော့စီးနေလို့မဖြစ်ဘူး။အဲ့စနဲ့ရှိကိုရှိနေရမယ်။ကျိုးပြတ်ကြတာနဲ့တောင်းမလို့ရှိရင်အဲ့ကျိုးကပေါက်ပြီးတော့တခြားတနေရာရောက်နေတဲ့တိုင်အောင်ဆိုတော့ breaker မကြမ်းပဲနဲ့ဘာလို့ထားလိုက်ရတယ်ဆိုတော့ကျွန်တော်တော့ကိုနားမလည်ပါဘူး American House ရဲ့ကောင်းပါတယ်အထူးသဖြင့်ဘိုအားမြင့်တဲ့ line တွေပါပါနော်မာဒါ line တွေက230,000ရှိတယ်အဲ့230ကနေပြီးတော့မြွေကိုဝင်လာတဲ့ခါတော့ဘိုအား6,600အဲ့ရနေမှာ 33kV ရက်ကွက်တွေရောက်လာတဲ့ခါကျတော့ 11kV ဘိုအား10,000ရှိတယ်အဲ့ရနေမှာ230ဘိုးကိုရောက်အောင်လို့စင်းစစ် transformer တွေနဲ့ချပြီးတော့တုံးသွားပါနော်အဲ့ဒီစနစ်မှာ 11kV line ကိုရောက်တဲ့အဆင့်မှာကိုကအဲ့ breaker ချတဲ့စနစ်ကိုလုတ်ပေးထားအောင်ဒါဆိုလို့ရှိရင်တက်လေတဲ့အနေနဲ့မရှိဘဲနဲ့စနစ်ကျတဲ့စနစ်ဖြစ်သွားလိမ့်မယ်လို့ကျွန်တော်တင်ပါတယ
် engineer ဦးရင်ကြီးမှာနောက်တစ်ပတ်မှာတော့ဓာတ်လိုက်တဲ့အန်တီဘယ်လိုကာကွယ်ရမလဲဆိုတာကိုပြောပြပေးမှာပါ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော
်။ VOA မြန်မာပိုင်းကနေအခုလိုထုတ်လွှင့်နေတဲ့အစီအစဉ်တွေကိုအင်တာနက်ကနေတိုက်ရိုက်နားဆင်မယ်ဆိုရင်တော့လိပ်စာက burmese.voanews.com ဖြစ်ပါရဲ့ရှင်။
အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်။ကမ္ဘောဒီးယားနိုင်ငံရဲ့အရက်ဖတ်လူမှုအဖွဲ့အစည်းတွေနဲ့အခြေခံလူစန်းစားတွေရဲ့ကွန်ရက်အဖွဲ့တွေကိုဖွဲ့စည်းဆောင်ရွက်မှုနဲ့လုပ်ငန်းဆောင်ရွက်မှုဆိုင်ရာစွမ်းရည်တွေမြင့်တင်ပေးဖို့စီမံကိန်းအသစ်တစ်ခုကိုစတင်ဆောင်ရွက်မယ်အကြောင်းဇူလိုင်လ9ရက်ကအမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID အဖွဲ့ကကြေညာခဲ့ပါတယ်။က ကမ္ဘောဒီးယားအရက်ဖတ်အဖွဲ့အစည်းများစွမ်းရည်မြင့်တင်ရေးစီမံကိန်း CCSS ကို East West Management Institute ကနေဦးစီးပြီးအကောင့်ထည့်ဖော်ဖို့ပေးအပ်ခဲ့တာဖြစ်ပါတယ်။ဒီစီမံကိန်းဟာအရက်ဖတ်အဖွဲ့အစည်းတွေရဲ့စီမံခန့်ခွဲမှုအစီအစဉ်ရေးဆွဲခြင်းနဲ့ခွဲခြားစိတ်ဖြာသုံးသပ်မှုဆိုင်ရာအခြေချင်းတွေကိုမြင့်တင်ပေးပြီးသူတို့အနေနဲ့ကမ္ဘောဒီးယားနိုင်ငံရဲ့စီးပွားရေးနဲ့နိုင်ငံရေးဖွံ့ဖြိုးတိုးတက်မှုတွေမှာပိုပြီးတက်တက်ကြွကြွလှုပ်ဆောင်နိုင်စေမှာဖြစ်ပါတယ်။ဘဟုတုတရှိပြီးတက်တက်ကြွကြွပါဝင်တတ်ကြတဲ့နိုင်ငံသားတွေရှိနေတာဟာအားကောင်းတဲ့ဒီမိုကရေစီစနစ်ရဲ့အခြေခံအုတ်မြစ်ဖြစ်တဲ့အတွက်ကျွန်တော်တို့အနေနဲ့အရက်ဖတ်လူအဖွဲ့အစည်းတွေကိုအထောက်အကူပေးဖို့အတွက်အာယွန်ဆိုင်လှုပ်ဆောင်သွားမှာဖြစ်ပါတယ်။ဒီစီမံကိန်းဟာကမ္ဘောဒီးယားရဲ့အရက်ဖတ်လူအဖွဲ့အစည်းတွေအနေနဲ့တာမန်ကမ္ဘောဒီးယားပြည်သူတွေရဲ့ဘဝတွေကိုတိုက်ရိုက်မှုရှိတဲ့ဥပဒေနဲ့မူဝါဒတွေကိုပြုပြင်ပြောင်းလဲနိုင်မှုအတွက်အပြုသဘောဆောင်ပြီးလေးနက်မှုရှိတဲ့ပါဝင်ဆွေးနွေးမှုတွေပိုပြီးထိထိရောက်လုပ်နိုင်အောင်ဒီစီမံကိန်းကအကူအညီပေးမှာဖြစ်ပါတယ်လို့အမေရိကန်တန်ယုံယာယီတာဝန်ခံဂျူလီချောင်းကပြောပါတယ်။ဒေါ်လာ6သန်းထောက်ပံ့မဲ့ဒီ9နှစ်ကြာစီမံကိန်းဟာကမ္ဘောဒီးယားအရက်ဖတ်အဖွဲ့အစည်းတွေကိုဒါရိုက်တာဘုတ်အဖွဲ့လိုမျိုးတိကျတဲ့စီမံခန့်ခွဲမှုဖွဲ့စည်းပုံတွေဖွဲ့စည်းတွင်ဆက်သွယ်ဆောင်ရွက်ပုံတွေစံချိန်မီလုပ်ငန်းဆောင်ရွက်မှုတွေနဲ့လူသားအရင်းမြစ်စီမံခန့်ခွဲမှုစနစ်တွေစတာတွေကိုဘယ်လိုတည်ထောင်မလဲဆိုတာကိုလက်တွေ့ပြသပေးမှာဖြစ်ပါတယ်။ဒီစီမံကိန်းဟာမြေယာသိမ်းခံရတဲ့အမှုခင်းတွေကိုစောင့်ကြည့်ဖို့လိင်အခြေပြုအကြမ်းဖက်ခံရတဲ့သူတွေကိုကူညီဖို့နဲ့ကမ္ဘောဒီးယားနိုင်ငံရဲ့ကြွေဝါတဲ့သဘာဝအရင်းမြစ်တွေကိုဥပဒေအရအကာအကွယ်ပေးဖို့စတဲ့အရေးကိစ္စတွေအတွက်အထောက်ပံ့ဖြစ်စေမဲ့အသေးစားခွင့်ပြုငွေတွေလည်းချထားပေးမှာဖြစ်ပါတယ်။ဒါအပြင်အရက်ဖက်အဖွဲ့အစည်းတွေအနေနဲ့သူတို့လုပ်ပေးနိုင်တဲ့ဝန်ဆောင်မှုတွေကိုပိုပြီးထိထိရောက်ရောက်ပေးနိုင်မှုလူလူရဲ့ထင်မြင်ယူဆချက်စစ်တမ်းတွေကောက်ခံတာနဲ့လူမှုစီးပွားရေးအချက်လက်တွေရယူတာလိုမျိုးသူတည်တနာလှုပ်ဆောင်မှုတွေအတွက်လည်းရမုံငွေတွေပေးအပ်သွားမှာဖြစ်ပါတယ်။ဒီ CCSS စီမံကိန်းဟာကမ္ဘောဒီးယားနိုင်ငံကို USAID အဖွဲ့ရဲ့အရေးကြီးတဲ့ထောက်ပံ့မှုတစ်ခုဖြစ်ပါတယ်။ဒီစီမံကိန်းဟာအရက်ဖတ်အဖွဲ့အစည်းတွေအနေနဲ့အစိုးရရဲ့တာဝန်ယူရမှုကိုဝိုင်းဝန်းပြီးမြင့်တင်ပေးဖို့ကိုလည်းအားပေးပါတယ်။တစ်ချိန်တည်းမှာပဲဒီစီမံကိန်းဟာအရက်ဖတ်အဖွဲ့အစည်းတွေကိုစင်စက်မပြတ်ရပ်တည်နိုင်မှုလမ်းကြောင်းပေါ်ကိုတင်ပေးခြင်းအပြင်ကမ္ဘောဒီးယားနိုင်ငံမှာရင်ဆိုင်နေရတဲ့ဖွံ့ဖြိုးတိုးတက်မှုဆိုင်ရာစိန်ခေါ်မှုတွေအတွက်ဒေတာတွင်းမှာပဲဖြစ်ပေါ်လာတဲ့ဖြည့်ရှင်းနည်းတွေဖန်နည်းနိုင်မှုရည်ရွယ်ထားတာဖြစ်ပါတယ်။အမေရိကန်ပြည်အောင်စုအနေနဲ့ကမ္ဘောဒီးယားနဲ့ဒေတာတွင်းကပြည်သူတွေရဲ့ဘဝတွေကိုမြင့်တင်ပေးနိုင်မှုအတွက်အရက်ဖတ်လူအဖွဲ့အစည်းတွေကိုတိစောက်ရမှာအကူအညီတွေပေးသွားဖို့အတွက်ကမ္ဘောဒီးယားနိုင်ငံနဲ့အတူမိတ်ဖက်ပြုပြီးအလုပ်လုပ်သွားမှာဖြစ်တဲ့အကြောင်းဂုဏ်ယူစွာပြောကြားလိုပါတယ်။
အမေရိကန်ဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
။အခုနောက်ဆင်ခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားမြင်တာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။အခုတော့စနေနေ့နဲ့ခင်းအစီအစဉ်အတွက်သတင်းချင်းချုပ်ကိုမနနာချမ်းကပြောပြမှာပါ။
အမေရိကန်သမ္မတလောင်းဖြစ်ကြာတာပရင်းနေကတရားဝင်လက်ခံယူရင်းပြောကြားခဲ့တဲ့ဟီလရီကလင်တန်ရဲ့မိန့်ခွန်းအပေါ်ကြိုတင်ခန့်မှန်းထားကြတဲ့အတိုင်းဒီမိုကရက်ပါတီဝင်တွေသဘောကျခဲ့ကြပေမဲ့ပြိုင်ဘက်ရီပပ်ဘလီကန်ပါတီကထင်ရှားသူတွေကတော့သဘောမကျခဲ့ပါဘူး။သမ္မတကတော့မီရှယ်အိုဘားမားကတော့နောက်တက်မဲ့သမ္မတရဲ့အားရင်အပြည့်နဲ့မိန့်ခွန်းကိုကြားရတာဟာဆွဲဆောင်မှုရှိလွန်းတဲ့အကြောင်းပြောဆိုခဲ့ပါတယ်။သမ္မတဘရက်အိုဘားမားကလည်းကလင်တန်ရဲ့မိန့်ခွန်းဟာပြောင်မြောက်လာတယ်လို့စမ်းသပ်မှုကိုကြော်လွှားနိုင်သူအစင်းနှစ်ဖြစ်နေသူဖြစ်တဲ့ Twitter အင်တာနက်လူမှုကွန်ရက်ကနေပြောဆိုခဲ့ပါတယ်။ဒီအတွက်လည်းသမ္မတတက်တန်ကုံဆုံးမဲ့ရှေ့လာမဲ့ဇန်နဝါရီလမှာကလင်တန်သာသမ္မတဖြစ်တဲ့နဲ့လို့လည်းပြောဆိုသွားခဲ့ပါတယ်။ပြိုင်မဲ့ Republican Party ကသမ္မတလောင်း Donald Trump ကတော့ကလင်တန်ဟာတိုင်းပြည်မှာရင်ဆိုင်နေရတဲ့ပြဿနာတွေကိုလစ်လျူရှုပြီးအစိုးပြုတ်နေတဲ့ဖြည့်ရှင်းနည်းတွေဟာလည်းအမေရိကန်ပြည်အောင်စုအတွက်အခြေအနေတွေပိုဆိုးမဲ့ဘက်ကိုသာဦးတည်နေတယ်လို့ Twitter လူမှုကွန်ရက်ကနေရေးသားတုံ့ပြန်ခဲ့ပါတယ်။ဒီနှစ်ရဲ့ပထမ၅လပတ်အတွင်းအာဖဂန်နိုင်ငံတဝမ်းမှာရှိတဲ့ခရိုင်ပေါင်း900ခိုင်နှုန်းလောက်ကိုအစိုးရကလက်လွတ်ဆုံးရှုံးခဲ့ရပြီးတော့စစ်တပ်ထဲမှာအကြီးအကျယ်အင်အားရောကြလာမှုကြောင့်ရှေ့တန်းကတပ်ဖွဲ့ဝင်တွေရဲ့စစ်ရေးအတွေ့အကြုံတွေကျဆင်းလာနေတယ်လို့အမေရိကန်အစိုးရရဲ့စီးရင်စစ်ဌာနကတောက်ကြနေမှာထုတ်ပြန်တဲ့အစိုးရခန်းစာမှာဖော်ပြလိုက်ပါတယ်။2016ခုနှစ်မေလ28ရက်နေ့အထိရရှိထားတဲ့အချက်လက်တွေအရအာဖဂန်နိုင်ငံတဝမ်းမှာရှိတဲ့ခရိုင်စုစုပေါင်းရဲ့ 65.6 ရာခိုင်နှုန်းဟာအစိုးရရဲ့ထိန်းချုပ်မှုအောက်မှာရှိနေပြီးဒါဟာဆိုရင်ဇန်နဝါရီလ29ရက်နေ့မှာတော့80.5ရာခိုင်နှုန်းရှိခဲ့ရကနေရော့ကျသွားခဲ့တာဖြစ်တဲ့အကြောင်းအာဖဂန်နစ္စတန်ပြန်လည်တိစောက်ရေးဆိုင်ရာအထူးစီးရင်စစ်အဖွဲ့ရဲ့အစီရင်ခံစာကဖော်ပြခဲ့ပါတယ်
။ဒါကတော့မနနာချန်ကသတင်းအချင်းချုပ်ကိုပြပြသွားတာပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုညံဝင်းအောင်ပါ။အင်ဂျင်နီယာကတော့ Zenap အဗ်ဒူရာမန်ဖြစ်ပါတယ်။စနေနေ့နဲ့ခင်ဗျာမြန်မာပိုင်းစီစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။ညနေခင်းနဲ့ညပိုင်းစီစဉ်တွေကိုလည်းစောင့်မျှော်နားဆင်ကြပါနော်။ရွှေလန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.